Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအလုံးဘီးအန်ဒရီဘုံကကင်းဝေးကြပါစီကြောင်းဆုမကောင်းတောင်းပါတယ်။ UAE အမေရိကန်တန်ရဲ2022ခုနှစ်ဇူလိုင်လ21ရက်ဗိုလ်ဓူးညပဲအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေစတဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်စီစဉ်မှုကြော်ကြော်သိမ့်ပါ။ဒီစီစဉ်တွေကိုလိုင်းဒိုမီတာ31 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 905ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။မြန်မာနိုင်ငံမှာဆက်ရနာတင်းထတာကြောင့်ရောကိုဗစ်ကြောင့်မှာအလို့ကင်တွေဆုံးရှုံးနေတယ်လို့ ILO ကပြောတာကိုစစ်ကောင်စီအလို့သမားဌာနဘက်ကဘယ်လိုတုံ့ပြန်ထားလဲဆိုတာသိရပါမယ်။ကိုဗစ်နဲ့အသက်ဆုံးရှုံးရသူတွေထဲမှာနေအိမ်မှာအသက်ဆုံးရှုံးရသူတွေရန်ကုန်မှာဘယ်လောက်များရှိနေပါသလဲ
။ပုံမှန်လေးပြောရရင်ကျွန်တော်ခုနပြောတဲ့400ကျော်ဆိုတာတို့200ကျော်အနည်းဆုံးဆိုတာဆိုတာအိမ်မှာဆုံးတဲ့လူတွေကြီးပါပဲမှာ
။ပရိဒတ်သမားတူပြောထားတာအပါဝင်အပြည့်အစုံအစီရင်ခံမှမယ်။ရခိုင်မှာအီအီကအိမ်ထဲမှာနေကြဖို့ပြောလိုက်တဲ့အခါလူတို့ကဘယ်လိုတုံ့ပြန်ကြသလဲဆိုတာနဲ့အတူကချင်ပြည်တွင်းကဝေးလံခေါင်တည်တဲ့အရက်မှာကိုဗစ်ကူးစက်ခံရသူတွေရှိနေတာမင်းတပ်မှာအပြည့်အသက်တန်းတိုးဖို့မပြေလည်တာကြောင့် CDF နဲ့စစ်တပ်ကြားတိုက်ပွဲပြန်ဖြစ်နေတာတွေကိုပြောပြဖို့ရှိပါတယ်။တရင်ပတ်စင်ကန္နာရီအဖြစ်လူလူနဲ့ကျမ်းမာရေးမြမအရေးသုံးသက်ချက်နဲ့အားကစားသတင်းလွှာတွေကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုညာလောင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းလူ65ယောက်ကိုတေတံပြစ်ဒဏ်တွေချမှတ်ခဲ့တယ်လို့နယူးယောက်အခြေစိုက်လူအခွင့်ရေးလှိလာစောင့်ကြည့်ရေးအဖွဲ့ HRW ကဇူလိုင်လ21ရက်နေ့မှာထုတ်ပြန်ပါတယ်။လူတက်မှုလူရဲမှုဆွဲချက်တွေနဲ့တေတံပေးခံရသူတွေထဲမှာ26ယောက်ကလက်ရှိဖမ်းဆီးထိန်းသိမ်းခံရပြီးတော့ကျန်39ဦးကတော့မျက်ကွယ်ထောင်ဒဏ်ပေးခံထားရတယ်လို့စစ်ကောင်စီရဲ့သတင်းဌာနတွေနဲ့ဒေသခံအဖွဲ့တွေရဲ့ပြောဆိုချက်ကိုလည်းကြေညာချက်မှာကိုးကားဖော်ပြထားပါတယ်။စစ်ကောင်စီကလမ်းမော်ထွက်ဆန္ဒပြသူတွေကိုတရားလက်လို့ပြစ်ခတ်ရုံနဲ့မကစစ်ခုံရုံဖွဲ့ပြီးတော့တရားမျှတမှုမရှိတဲ့ကြာနာမှုတွေကနေဒါဇင်နဲ့ချီတဲ့သူတွေကိုတေတံပြစ်ဒဏ်တွေဆက်ပြီးတော့ချမှတ်နေတယ်လို့လည်း HRW ကပြောပါတယ်။စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေညှိနှိုင်းသွားအောင်ရည်ရွယ်ပြီးတော့အခုလိုတေတံတွေပေးနေတဲ့စစ်ကောင်စီရဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာအစိုးရတွေဖက်ကအပြစ်ပေးအရေးယူဖို့လိုနေပြီဆိုတာပြသလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ဖေဖော်ဝါရီလစစ်အာဏာသိမ်းမှုနောက်ပိုင်းစစ်တပ်ကနိုင်ငံတော်အကြမ်းဖက်ဖိနှိပ်လာတာကြောင့်လူပေါင်း900ကျော်တိတ်ဆုံးပြီးတော့နိုင်ငံရေးသမားတွေတည်င်းထောက်တွေနဲ့အစိုးရဝန်ထမ်းအပါအဝင်လူပေါင်း 5,400 လောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့လည်း HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မတ်လလယ်မှာရန်ကုန်မန္တလေးမြို့နယ်ဆက်သမြို့နယ်မှာစစ်အုပ်ချုပ်ရေးအမိန့်ကြေညာခဲ့ပြီးစစ်ခုံရုံးတွေဖွဲ့တရားစီရင်ခဲ့တာပါ။တေတံပြစ်ဒဏ်ပေးထားသူတွေကို1988ခုနှစ်နောက်ပိုင်းတေတံစီရင်နာမျိုးမရှိတော့ပေမဲ့လို့တရားရုံးတွေမှာတော့ဒီလိုပြစ်ဒဏ်တွေဆက်ပြီးတော့ချမှတ်နေပါတယ်။ HRW ကတော့ဘလို့အခြေအနေမျိုးမှမဆိုမြန်မာနိုင်ငံတွင်တေတံအပြစ်ပေးတာမျိုးကိုအစဉ်တစိုက်ဆန့်ကျင်ငှက်ွက်လာတာပါ။ကုလသမဂ္ဂ၊ဥရောပသမဂ္ဂ EU နဲ့အမေရိကန်အပြင်အခြားအစိုးရအဖွဲ့တွေရဲ့တန်ခတ်အရေးယူမှုနဲ့ရင်ဆိုင်နေရတဲ့စစ်ဘုံချုပ်တွေရဲ့ညွှန်ကြားချက်တွေကြောင့်စစ်ခုံရုံးကအခုလိုပြစ်ဒဏ်ကြီးတွေချမှတ်နေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးတော့ရာဇဝတ်မှုကျူးလွန်နေတာကြောင့်စစ်ဘုံချုပ်တွေကိုနိုင်ငံတကာကစောင့်ကြည့်နေပြီးမတရားဖမ်းဆီးထားသူအလုံးပြန်လုပေးဖို့ဖိအားပေးတောင်းဆိုကြဖို့လဲ HRW ကနိုင်ငံတကာအတိုင်းအဝိုင်းကိုဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။စစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့စစ်တပ်ပေါ်နိုင်ငံတကာဖိအားပေးတောင်းဆိုနေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတပ်အမတ်ကြီးဦးကျော်မွန်းတို့ကိုဖက်ရှာဖို့မြန်မာစစ်ကောင်စီဘက်ကထပ်ပြီးတော့ကြိုးစားနေပါတယ်။ဦးကျော်မိုးထွန်းရဲ့နေရာမှာဝါရှင်တန်မြို့တော်ကမြန်မာစစ်တပ်မှဘုံမူကြီးအောင်သူရိန်ကိုအစားထိုးခံရတဲ့အကြောင်းမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စီပေးပို့တဲ့အကြောင်းကြားစာမိတ်တူကို AP သတင်းဌာနကလက်ခံရရှိပါတယ်။ဘုံမူကြီးအောင်သူရိန်ဟာဒီနှစ်ထဲမြန်မာစစ်တပ်တာဝန်တွေကို26နှစ်ကြာအမှုထမ်းခဲ့သူဖြစ်တဲ့အကြောင်း AP သတင်းမှာဖော်ပြပါတယ်။ရာတုံးနဲ့တာဝန်ဟိုတရားတွေကိုအလွဲသုံးစားလုပ်ခဲ့တာကြောင့်ဦးကျော်မိုးတုံးကိုဖက်ပြိုင်လာ29ရက်နေ့ကလေးကရာထူးကထုတ်ပယ်ထားတဲ့အကြောင်းဥပမာမောင်လွေရဲ့စာတမ်းမှာဖော်ပြထားပါတယ်။ဦးကျော်မိုးတုံးကိုကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖြစ်အတိအမှန်မပြုတ်ဖို့နဲ့မြန်မာနိုင်ငံမှာတရားရင်ဆိုင်ဖို့ပြန်လည်လွှဲပြောင်းပေးရေးကုလသမဂ္ဂဌာနချုပ်နဲ့အမေရိကန်နိုင်ငံခြားရေးဌာနတို့ကိုမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဇူလိုင်လဒုတိယပတ်အတွင်းကလည်းတောင်းဆိုခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့တပ်အမတ်ကြီးဦးကျော်မိုးတုံးကိုမြန်မာပြည်ပြန်ပို့ဖို့တောင်းဆိုနေတာကိုကြည့်ရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်ဖို့လာမကာ ဒီမိုကရေစီပြန်လည်ထွန်းကားအောင်လုပ်ဖို့ဘလောက်တောင်အရေးကြီးနေလဲဆိုတာကိုပါမိမောင်းထုတ်ပြနေတယ်လို့ VOA ကိုအီးမေးလ်နဲ့တုံ့ပြန်ပြောဆိုခဲ့ပါတယ်။ဦးကျော်မိုးတွန်းဟာနယူးယောက်အခြေဆိုင်ကုလသမဂ္ဂယုံမြန်မာအမြဲတမ်းတန်အမတ်ကြီးအဖြစ်နဲ့2020အောက်တိုဘာလကစလို့တာဝန်ယူခဲ့တာပါ။ဒါပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီလ26ရက်နေ့မှာတော့သူ့အနေနဲ့အာဏာသိမ်းစစ်တပ်ကိုကိုးစားမပြုဘဲ NLD အစိုးရကိုပဲကိုးစားပြုတယ်လို့ကုလသမဂ္ဂအထူးညီလာခံမှကြေညာခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီကဦးကျော်မိုးတွန်းကိုတပ်အမတ်ကြီးတာဝန်ယူသိမ်းပြီးအမေရိကန်ဝါရှင်တန် DC ကစစ်တပ်မှုဘုံမူကြီးအောင်သူရင်ကိုသူ့နေရာမှာအစားထိုးတယ်လို့ကြေညာပါတယ်။ဒါပေမဲ့အခုချိန်ထိတော့ကုလသမဂ္ဂအစည်းအဝေးတွေမှာဦးကျော်မိုးထွန်းကပဲမြန်မာအမြဲတမ်းတပ်အမတ်ကြီးအဖြစ်ဆက်လက်တက်ရောက်နေဆဲရှိပြီးကုလသမဂ္ဂအနေနဲ့ဘသူ့ကိုအတိအမှတ်ပြုမလဲဆိုတာကိုစက်တင်ဘာလကုလထွတ်ထွေးညီလာခံမှာဆုံးဖြတ်ပွဲရှိနေပါတယ်။မြန်မာစစ်တပ်အတွက်လေရင်တွေအပါအဝင်စစ်ဘက်ဆိုင်ရာစစ်လက်နက်ပစ္စည်းတွေကိုထောက်ပံ့သွားဖို့နိုင်ငံအနေကပူးပေါင်းဆောင်ရွက်နေကြောင်းရုရှားနိုင်ငံပိုင်လက်နက်အယောင်ဝယ်လုပ်ငန်းရူဆိုဘော်ရွန်အက်စပေါ့အကြီးအကဲအလက်ဇန်ဒရာမီကီဖ်ကိုကိုးကားပြီးတော့ရုရှားအင်တာဖက်ဆာဒင်းအေဂျင်စီကပို့ထူးနေမှာကြေညာပါတယ်။လူခွန်ရေးသမားတွေကတော့စစ်အာဏာသိမ်းမြန်မာစစ်တပ်ကိုတရားဝင်ဖြစ်အောင်ရုရှားနိုင်ငံကအပြန်အလှန်အလဲအပတ်သွားတာတွေလက်နက်အယောင်ဝယ်တွေလုပ်နေတာလို့စွပ်စွဲပါတယ်။ပြီးခဲ့တဲ့လကမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မော်စကိုမြို့ကိုတွားရောက်တဲ့အချိန်မှာပဲမြန်မာနဲ့ရုရှားနိုင်ငံကြားစစ်ဘက်ဆိုင်ရေးခိုင်မာအောင်လုပ်သွားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆရာဂေးရှိုဂူကပြောကြားခဲ့ပါတယ်။တောင်အာရှနိုင်ငံတွေထဲမှာတော့မြန်မာဟာရုရှားရဲ့လက်နက်နည်းပညာပိုင်ဆိုင်ရာကုမ္ပဏီ Rosatec နဲ့ရူဆိုဘော်ရွန်အက်စပေါ့ရဲ့အတိတ်ကမိဖက်နိုင်ငံတစ်ခုဖြစ်တယ်လို့လည်းမီကီဖ်ကရုရှားနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ MAKS လေကြောင်းပြပွဲမှာပြောဆိုခဲ့ပါတယ်။လက်တလောနှစ်တွေအတွင်းမြန်မာနဲ့ရုရှားနိုင်ငံဆက်ဆံရေးတွေတိုးတက်လာတာပါ။နိုင်ငံပူးပေါင်းဆောင်ရွက်မှုတွေမှာမြန်မာစစ်တပ်ကစစ်တီအများပြားကိုရုရှားတပ်ကတော်တွေကပညာသင်စိတ်ထောက်ပံ့ပြီးတော့ခေါ်ယူသင်ကြားပေးခဲ့တယ်လို့အနောက်နိုင်ငံတွေကနာမည်မဲစင်းတွင်းထားတဲ့မြန်မာစစ်တပ်ကိုစစ်လက်နက်တွေရောင်းချပေးလာတာလည်းဖြစ်ပါတယ်။
ဒီအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်ဗိုလ်ထူးနေညာပိုင်း VOA American သံရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုစိတ်ရှည်ရှည်ခြံတွယ်သွားရမယ်လို့တောင်ကိုရီးယားထုနိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေး American Japan တောင်ကိုရီးယား၃ဘွင့်ဆိုင်စင်နိုဘယ်လောက်တာအရေးကြီးဆုံးဖြစ်ပေမဲ့အလောတကြီးမလုပ်မိဖို့အရေးကြီးတယ်လို့လည်း၃ဘွင့်ဆိုင်စင်နိုဘယ်အပြီးမှာတောင်ကိုရီးယားထုနိုင်ငံသားဝန်ကြီးချိုင်ဂျွန်ကွန်းကပြောလိုက်တာပါ
။ဖြစ်ခွမ်းမင်းဂျင်းန
အလင်းစလို့လှုပ်ဆောင်မှာမဟုတ်ပါဘူးအခြေအနေမျိုးစုံကိုစောင့်ကြည့်သွားပြီးလက်ရှိအခြေအနေတွေကိုအပြုသဘောစီမံထိန်းချုပ်သွားမှာပါအခုသုံးနိုင်ငံပေါင်းပြီးအလို့သဘောအဆင့်နဲ့ထိပ်ပိုင်းအဆင့်တွေမှာဆန်းသက်တဲ့အမြင်မျိုးစုံပေါ်ဆောင်နိုင်ဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါတိုကျိုမှာမနေ့ကလှုပ်တဲ့ဒီစီဝေးဟာ2019ခုနှစ်နောက်ပိုင်းဒုနိုင်ငံကြီးဝန်ကြီးအဆင့်ပထမဆုံးပြန်ဆင်နွှဲလှောက်တာဖြစ်ပါတယ်ဂျပန်နဲ့တောင်ကိုရီးယားထိပ်သီးခေါင်းဆောင်တွေအနေနဲ့ဘလို့လောက်ထပ်တွေ့မလဲဆိုတာကိုတော့တောင်ကိုရီးယားဒုဝန်ကြီးချွိုင်ကမပြောခဲ့ပါဘူး။တောင်ကိုရီးယားနဲ့ဂျပန်ဆက်ဆံရေးမကြခင်နှစ်တွေလည်းပြတ်ပြားလာခဲ့တာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါတို့ထိပ်သီးပွဲကိုမစီစဉ်နိုင်ခဲ့သလိုသမ္မတမွန်အနေနဲ့အခုတိုကျိုနေရာဒီအိုလံပစ်ပွဲမှာတက်ဖို့လည်းဆုံးဖြတ်ခဲ့ပါတယ်ခင်။ဟောင်ကောင်မှာတော့ဒီမိုကရေစီထောက်ခံတဲ့သတင်းစာအက်ဒီတာဟောင်းတယောက်ကိုထပ်ဖန်လိုက်ပါပြီ။ Apple နိုင်ငံသတင်းစာမှုဆောင်အက်ဒီတာချိုဟောင်းဖြစ်တဲ့လမ်းမန်းချုံကိုဟောင်ကောင်အမျိုးသားလူချုံရေးရဲတပ်ဖွဲ့ကမနေ့ကဖမ်းဆီးလိုက်တာပါအမျိုးသားလူချုံရေးကိုအန္တရာယ်ဖြစ်စေမဲ့နိုင်ငံခြားအင်အားစုတွေနဲ့ပူးပေါင်းကြံစည်ခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကဆွဆွဲပြီးအခုလိုဖမ်းဆီးခဲ့တာပါလို့ South China Morning Post သတင်းစာကဆိုပါတယ်2019ခုနှစ်ဆန္ဒပြပွဲတွေပြီးမနေ့ကအမျိုးသားလူချုံရေးဥပဒေသေးအောင်မှဝေဖန်သူတွေကိုဖမ်းဆီးလာခဲ့ရမှာ Apple သတင်းစာအကြီးအကဲအပါအဝင်အဖမ်းခံခဲ့ကြရပြီးပိုင်ဆိုင်မှုတွေပါချိတ်ပိတ်ခံခဲ့ရကပြည်ခဲ့တဲ့လကစပြီးသတင်းစာဆက်မထွက်နိုင်ပဲဖြစ်လာခဲ့ရပါတယ်။တရုတ်နိုင်ငံမှာတော့အကြီးအကျယ်မိုးကြီးရေရှမ်းပြီးလူပေါင်းအနည်းဆုံး12ဦးသေဆုံးခဲ့ရပါတယ်။တရုတ်နိုင်ငံလယ်ပိုင်းဂျန်ဆူးမြို့ကြီးမှာရက်ပေါင်းများစွာမိုးသဲထန်တာကြောင့်ရေကြီးလာပြီးလမ်းတွေပြက်ကားတွေမြုပ်သွားအခုလိုသေဆုံးခဲ့ကြရတာပါ။ဖီနန်ပြည်နယ်မြို့တော်ဖြစ်တဲ့ဂျန်ဆူးမြို့လမ်းတွေမိုးရေကြီးမှုအောက်မှာတိုက်စားခံရတာကြောင့်မျောပါနေတဲ့မော်တော်ယာဉ်တွေတဲကနေ ရင်မောင်းတွေခါအထိမြုပ်တဲ့ရေထဲရုံထွက်နေကြပါတယ်ဒါပြင်ဂျန်ဇူးမြို့ကမြေရောက်ရထားတဲ့စနစ်လည်းရေတိုက်စားခံခဲ့ရပြီးခီးတဲ့တွေခါအထိနေတဲ့ရွှေရည်တွေထဲမှာကဲဆဲသမားတွေကိုစောင့်နေရတဲ့ပုံတွေကိုလည်းလူမှုမီဒီယာတွေမှာတင်ခဲ့ကြပါတယ်ယထာတွေထဲမှာဆိုရင်တော့ရေတွေကရင်ဘတ်အထိတက်လာခဲ့တဲ့ပုံတွေကိုလည်းယထာစီလာသူတူဖြစ်တဲ့ဆီယောပိုင်ကဝီဘိုအင်တာနက်လူမှုကွန်ရက်မှာတင်ထားခဲ့ပါတယ်ဒါစင်တွေနဲ့ချီတဲ့ဆယ်ရီကာတာကြီးတွေလည်းစွန့်ရင်မှရောက်လာနေပြီးအနည်းရှိလျိုယန်းမျိုးကရင်းနတန်းဆယ်မှာဆိုရင်ဆယ်ကျူးလူနီပါရေတွေပြေးလာနေပြီလို့အာနာပိုင်တွေကသတိပေးနေကလူပေါင်းတသိန်းကိုလည်းလုံခြုံရာရှေ့ပြောင်းပေးနေရပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတော့ပြန်ပြေးဆွဲခံရတဲ့အရသာပေါင်း100ပြန်လွတ်လာခဲ့ပါပြီဇွန်လပိုင်းတော့ကနိုင်ဂျီးရီးယားအရှေ့မြောက်ရွာတွေမှာလက်နက်ကင်တပ်တွေပြန်ပြေးဆွဲတာခံရပြီး42ရက်အကြာမှာအခုလိုပြန်လွတ်မြောက်လာခဲ့တာပါလို့ဇန်ဖာရာပြည်နယ်အရာရှိတွေကမနေ့ကပြောလိုက်ပါတယ်အခုလိုဖန်စီထင်းထင်းခံခဲ့ရသူတွေဟာဘွားတပြားတစ်ချက်မှပေးစရာမလိုပဲတလာခွဲကြာမှပြန်လွတ်လာခဲ့တယ်လို့ဒီကြေညာချက်ထက်မှဖော်ပြထားပေမဲ့ဘလူးဘဲပုံပြန်လွတ်ခဲ့တဲ့အသေးစိတ်ကိုတော့မရှင်းပြခဲ့ပါဘူးနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာရာဇဝတ်ကိုင်းတွေနှစ်ပေါင်းများစွာတိုက်ခိုက်လာခဲ့ရမှာရွာသားတွေကိုလူရဲပြန်ပေးဆွဲတာမွေးထတာတွေခိုးယူတာနဲ့အိမ်တွေမိရှုပစ်တာတွေကိုလွတ်ဆောင်လာခဲ့ကြပါတယ်အခုလူစုကိုင်းတွေကြံဖတ်မှုကိုရပ်တန့်နိုင်ဖို့စစ်လီရင်တွေပါဝင်နောက်ထပ်နိုင်ဂျီးရီးယားစစ်တပ်တွေကိုဒီဒေသအတွင်းကိုမကြခင်ကပဲဆစ်လွတ်ထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုလည်းလောက်နဲ့ကိုဝင်းမင်းတို့ပြောပြသွားတာပါအခုဆက်ပြီးမြန်မာကိုဗစ်အခြေအနေနောက်ဆုံးရသတင်းပြောပြပါမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရဲ့အတွင်းတက်ခွဲနမူနာပေါင်း16600နီးပါးကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်6093ယောက်ရှိခဲ့ပြီးသေဆုံးသူအရေအတွက်က249ယောက်ရှိတယ်လို့ဂျမားရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့ညဒီဆိုရင်ပိုးတွေ့သူစုစုပေါင်း24600ကျော်ရှိပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက5814ယောက်ရှိပြီဖြစ်ပါတယ်ကချင်ပြည်နယ်ကရွှေကူဖားကန့်နဲ့မိုးကောင်းမကွေးတိုင်းကတကုတ်ကူမြိုင်တောင်တွင်းကြီးနတ်မောက်စလင်းကြီးစင်ပောင်ဝဲမင်းတုံမင်းလှနဲ့တရက်မြုံနယ်တွေကိုလည်းဒီကနေ့မနေ့၄နာရီကစတင်ပြီးမလို့ကဘဲအိမ်ပြင်မထွက်ရောက် stay at home အမိန့်ထုတ်လိုက်တာကြောင့်အခုဆိုရင်နိုင်ငံတော်ဝန် stay at home အမိန့်ထုတ်ထားတဲ့မြို့နယ်86ခုတည်းမှာရှိသွားပါပြီ။ဂျမားဟိထလာရဲ့ညာစင်ထုတ်ပြန်ချက်ဒီမှာဖော်ပြတဲ့ကူးဆက်သေဆုံးသူအရေအတွက်ထက်နိုင်ငံတော်ဝန်လက်တွေ့ကူးဆက်သေဆုံးသူအရေအတွက်ကပိုပြီးများနိုင်တယ်လို့အကူအညီပေးလုပ်သားတွေနဲ့လေလာသူတွေကထောက်ပြပြောဆိုကြပါရယ်ခင်ဗျာ။သတင်းပတ်ဆင်ခံနောက်တွေမတိုင်ခင်မှာတော့သတင်းပြပုချက်တွေကိုအရင်ဆုံးထုတ်လိုက်မှဖြစ်ပြီးခုတော့မြမအလုတ်ကိုင်းအချင်းလေးဘာရီပြောထားကြတယ်လဲကြည့်အောင်ပါ။ကိုဗစ်ကပ်ရောဂါဆွေးရွာလာတာနိုင်ငံရေးမတည်ငြိမ်တာတွေကြောင့်အလုတ်လက်မဲ့နှုန်းများလာတဲ့မြန်မာနိုင်ငံဟာအခုနှစ်ဝယ်အတွင်းခံမှန်းကျေအလုတ်ကိုင်း1.2တန်းလောက်ဆုံးရှုံးခဲ့တဲ့အကြောင်းအပြည်ပြည်ဆိုင်ရာလူ့သမားဖွဲ့ ILO ကအင်္ဂါနေ့မှထုတ်ပြန်ပါတယ်။ဒီအပေါ်မှာစစ်ကောင်စီဘက်နဲ့အလို့သမားသမဂ္ဂဘက်ကဘယ်လိုတုံ့ပြန်ကြပါသလဲ။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငင်းချန်းကပြောပြပါမယ်
။မြန်မာနိုင်ငံရဲ့အလို့လက်မဲ့နှုန်းက2019ခုနှစ်ဇဒုထ၄လပတ်ကာလနဲ့နှိုင်းယှဉ်မယ်ဆိုရင်ပိုပြီးကြီးထွားလာကြောင်းဆေးရနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အလို့ကင်အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအလို့သမားရေးရာအဖွဲ့ ILO ကဇူလိုင်လ19ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2021ခုနှစ်ပထမနှစ်ဝက်အတွင်းမှာခမန်းကြီးအလုတ်ချိန်1400ခန်းလုံးလောက်ဆုံးရှုံးနိုင်ပြီးတော့ဒါကအချိန်ပြည့်လုံသားအနည်းဆုံး 1.2 တန်းနဲ့ညီမျှတယ်လို့ ILO ရဲ့အစီရင်ခံစာမှာရေးသားထားတာပါအခုလိုခမန်းတွက်ချက်ထားတဲ့ရလက်တွေကမြန်မာနိုင်ငံဟာဆင်းရဲတွင်းကိုကြားရောက်နိုင်တယ်ဆိုတာပြသနေတာပဲလို့ ILO ရဲ့မြန်မာပြည်ကိုယ်စားလှယ် Mr. Downing Lee ကဒီထုတ်ပြန်ချက်မှာပြောကြားထားပါတယ်စေအုပ်ချုပ်ရေးကောင်စီအလုတ်သမားဝန်ကြီးဌာနရဲ့ပြောခွင့်ရဥညွဝင်းကတော့ILO ရဲ့အချက်လက်ဟာမှန်ကန်တယ်လို့ယူဆလို့မရကြောင်း VOA ကိုပြောပါရယ်နိုင်ငံတကာစံနှုန်းကိုအခြေခံပြီးတွက်ချက်ထားတဲ့အချက်လက်ကပြည်တွင်းအခြေအနေနဲ့တထက်သေးမကျနိုင်ဘူးလို့သူကတုံ့ပြန်လိုက်တာပါ
ကျွန်တော်တို့လူ့သမားလူမှုကြီးကြရေးနဲ့ဒီနေရာဝန်ကြီးဌာနကတွက်ချက်ထားတဲ့အစင်းမဟုတ်တာတော့ဒါပြကြရဲလို့ဗျာဆိုတော့ ILO ကပြောတဲ့ဥစ္စာကြီးလုံအောင်တုံ့ပြန်တယ်လို့ကျွန်တော်တို့ဒီဟာတော့ဟိုပြောဖို့တော့ခဲရင်ပါတယ်ဟုတ်ပြောချင်တာတော့လောကီဆုံးရှုံးမှုတွေမရှိဘူးလားဆိုတော့ရှိတယ်ဒါကတော့ကျွန်တော်တို့ဝန်ခံပါတယ်တိုးတော်လည်းပဲပြောချင်တာလူမှုစီးပွားပေါ့နော်ရှင်နေပြီးတခုလုံးတကယ်ကိုပဲမလန်ထူလို့မရအောင်ပြန်ပြီးတော့အဆက်လို့မရအောင်ဖြစ်နေတဲ့ခြေအနေမျိုးကတော့လက်တလုံးပါတော့ကျွန်တော်တို့မတွေ့သေးဘူးလို့ပဲဒီလိုပဲပြောနိုင်ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်ကပ်ရောဂါကြောင့်ထိခိုက်နေတဲ့မြန်မာစီးပွားရေးက ီရင်းကုံထုတ်လုပ်ငန်းတွေနဲ့အလုပ်သမားတွေပေါ်တက်ရောက်မှုကြီးကြီးမားမားဖြစ်ပေါ်ခဲ့တယ်လို့ ILO ကပြောပါတယ်အထူးသဖြင့်အလုပ်ကိုင်ပေါင်းသိန်းနဲ့ချီပြီးပေးထားတဲ့အထည်ချုပ်ကဏ္ဍကိုစိုးစိုးရွားရွားရိုက်ခတ်နိုင်ကြောင်း ILO နဲ့လက်တွဲဆောင်ရွက်နေတဲ့ပီရင်းကအလုပ်သမားသမဂ္ဂတစ်ခုရဲ့တာဝန်ခံဒေါ်ပြုံးကေတီနိုင်က VOE ကိုပြောပါတယ်
မြန်မာနိုင်ငံမှာထေချုပ်ကဏ္ဍဆက်လက်ရည်တည်ဖို့အတွက်ဖွံ့ဖြိုးတိုးတက်ဖို့အတွက်အများကြီးအခက်အခဲတွေဖြစ်သွားပြီးအများကြီးထိခိုက်သွားပြီပေါ့နော်ဒီအထေချုပ်ကဏ္ဍကပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်ကိုပိဒုတိယလှိုင်းလောက်ကလေးရအောင်မှာရည်တည်ဖို့ရအတွက်အများကြီးခက်ခဲနေပြီပြည်တွင်းလုပ်ငန်းရှင်တွေအတွက်ဆိုပိုဆိုးသွားပြီပေါ့နော်အခုကနိုင်ငံတကာ brand ကိုချုပ်လုပ်နေတဲ့နိုင်ငံတကာစက်ရုံကြီးတွေကလည်းထွက်ခွာမှုတွေဇက်တိုက်ရှိလာနိုင်တယ်လို့ကျွန်တော်တို့အနေနဲ့ခန့်မှန်းရပါတယ်။အဲ့တော့ဘာဖြစ်လဲဆိုတော့ရှေ့ဆက်ပြီးတော့မှနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ဆိုးကျိုးကတော့ကျွန်တော်တို့အလုပ်လက်မဲ့တွေဆက်ပြီးတော့မှဖြစ်နိုင်တယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်
။စောက်လုပ်ရေးကဏ္ဍအထည်ချုပ်ခီးသွားလုပ်ငန်းစတဲ့ကဏ္ဍတွေမှာဆုံးရှုံးမှုတွေရှိနေပြီးတော့2021ခုနှစ်ပထမ6လပတ်အတွင်းမှာအထည်ချုပ်ကဏ္ဍကအလုပ်ကိုင်နှစ်သိန်းခွဲလောက်ဆုံးရှုံးသွားတယ်လို့ ILO ကခန့်မှန်းထားပါတယ်။2021ခုနှစ်ပထမ6လအတွင်းမှာပဲအထည်ချုပ်ကဏ္ဍကအလုပ်ကိုင်ပေါင်းနှစ်သိန်းခွဲလောက်ဆုံးရှုံးသွားတယ်လို့ ILO ကခန့်မှန်းထားပါတယ်။ဒီရေအတွက်အထဲမှာအမျိုးသမီးတွေကအများဆုံးလို့ဆိုပါတယ်။ခီးသွားလုပ်ငန်းကဏ္ဍမှာတော့အလုပ်ကိုင်6000ခွဲလောက်ဆုံးရှုံးသွားနိုင်ပါတယ်။ဆောက်လုပ်ရေးကဏ္ဍမှာလည်းအလုပ်ကိုင်ပေါင်းသိန်းနဲ့ချီဆုံးရှုံးနိုင်တယ်လို့ILO ကခံမှန်းတွက်ချက်ထားပါတယ်ခင်ဗျာ
မြမအလုတ်ကိုင်းချင်းဒီရန်ကုန်ကလာတဲ့တဲ့ရင်ကိုငင်းချမ်းပြောပြသွားတာပါရခိုင်မှာအိမ်နဲ့နေကြဖို့အီအီကပြောလိုက်တဲ့အခါလူလူကဘယ်လိုတုံ့ပြန်တယ်လဲမကြခင်သိရပါမယ်အခုတော့ရန်ကုန်ဘက်မှာကိုဗစ်ကြောင့်အသက်ဆုံးရသူတွေတကြူဖို့ပြဟိုက်တာသမားတွေဘယ်လိုရုန်းကန်နေရတယ်လဲဆိုတာပြောပြပါမယ်ရန်ကုန်တိုင်းတွင်းမှာကိုဗစ်သန္ဓေရနဲ့တိုက်အထက်အမြင့်ပေါ်မှာတည်ဆုံးသူနေစဉ်များလာတာကြောင့်ရုံလောင်းတည်ယူဖို့အခက်အခဲကြုံနေရပါတယ်တရက်ကိုတည်ဆုံးသူအရေအတွက်ရာနဲ့ချီပြီးတော့အိမ်ထဲမှာပဲတည်ဆုံးသွားကြတာလို့မီဒီဂျိုကိုပို့ပေးနေတဲ့ပရိုက်တာအသင်းတွေကပြောပါတယ်မြန်မာနိုင်ငံတွင်းကကိုဗစ်တတိယလိုင်းနောက်ဆုံးအခြေအနေတွေကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ်မှပြောပြပါမယ
်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တတိယလိုင်းကြောင်းသေဆုံးသူအရေအတွက်အဆမတန်များပြားနေတာမှာရန်ကုန်တုတ်တန်တွေမှာအလှည့်ကျနဲ့ရုပ်လောင်းတန်းစီပြီးမီဒီဂျိုနေရပါတယ်ရေဝေးတုတ်တန်တစ်ခုထဲတွင်တရက်ကိုရုပ်လောင်း600ကျော်စုပြုံနေပြီးထိမ့်ပင်ကြီးစုတုတ်တန်တွေကစည်ရင်းတွေမပါသေးဘူးလို့ကုညီအဖွဲ့တွေကပြောပါတယ်ကြအပြင်မွတ်စလင်တုတ်တံမှာလည်းမနေ့ကတရက်တည်းတရားကျော်ရှိပြီးတေဆုံးတော့ကရခင်ထက်များပြားနေတယ်လို့မီးတကြိုပေးနေတဲ့ပရဟိတအတင်းတွေကပြောပါတယ်။ရန်ကုန်တိုင်းတွင်းနေအိမ်အထက်အမြင့်မှာကိုဗစ်သန္ဓေရလက္ခဏာနဲ့တေဆုံးသူများပြားလာတာကြောင့်ရုပ်အလောင်းကိုတည်ယူဖို့အခက်အခဲနဲ့ရင်ဆိုင်နေကြရတယ်လို့နာယေဦးစားပေးကူညီဆောင်ရွက်နေတဲ့ပရဟိတအတင်းတာဝန်ရှိသူတူကပြောပါတယ်
။ခက်ခဲရောသူတေဆုံးတဲ့လူတွေကအထက်မြင့်နေမှာများတဲ့ခါကျရင်ကျွန်တော်အောက်ချဖို့တော်တော်ခက်ခဲပါတယ်။တချို့အိမ်တွေမှာဆိုလည်းတရက်သေးဘူးဟိုနိုင်ပိုင်းပဲချရတယ်၃ရက်တေဆုံးတာတွေကျွန်တော်ကြုံတွေ့ရပါတယ်။အဲ့လိုကြုံတွေ့ရတဲ့ဟာကြတော့လည်းဘလို့မှမဖြစ်တဲ့ခါကျရင်တို့အဖွဲ့အကုန်လုံးသွားပြီးကူညီရတာရှိတယ်။အဓိကတော့ဒီအထက်မြင့်တွေကိုချတဲ့ဒီမှာတော်တော်ခက်ခဲပါတယ်ခင်ဗျာ။ body တွေကလေပုံမှန်လေးပြောရရင်ကျွန်တော်ခုနပြောတဲ့400ကျော်ဆိုတာတို့200ကျော်အနည်းဆုံးဆိုတာဆိုတော့အိမ်မှာဆုံးတဲ့လူတွေကြီးပါပဲမှာ
။ COVID တန်တရားလက္ခဏာနဲ့နာမကျန်းဖြစ်တဲ့အခါအိမ်မှာပဲကိုနီကိုဟန်နဲ့ကုသရင်အများစုကအောက်ဆီဂျင်ရုတ်တရက်ကျဆင်းပြီးအောက်ဆီဂျင်မရရှိလို့တိတ်ဆုံးသွားရပါတယ်။ရန်ကုန်တိုင်းမှာအောက်ဆီဂျင်အိုးနဲ့အောက်ဆီဂျင်မုံလောက်တဲ့ပြဿနာကကြီးမားနေတော့မယ်လို့အဲ့ဒီပရဟိတအသင်းတွေကပြောပါတယ်။ရတဖွဲ့နယ်မိသားစုဝင်တွေမှာလည်းကိုဗစ်ရောဂါနဲ့တေဆုံးသူကူးစက်ခံရသူတွေများပြားနေတယ်လို့တေဆုံးသူရုပ်အလောင်းကိုမိတကြိုပေးခဲ့တဲ့ပရဟိတအသင်းတစ်ခုကပြောပါတယ်လက်ရှိဖြစ်ပွားနေတဲ့ရန်ကုန်ကကိုဗစ်ရောဂါအခြေအနေဟာရှေ့အပတ်တွေထဲဒီထက်မကပိုမိုဆိုးရွားတဲ့အန္တရာယ်ကျရောက်သွားနိုင်တယ်လို့နိုင်ရေးဦးစားပေးကူညီဆောင်ရွက်ပေးနေတဲ့ပရဟိတအသင်းတာဝန်ရှိသူကပြောပါတယ
်ရတဖွဲ့ဝင်တွေလည်းဖြစ်နေတာပဲကျွန်တော်တို့ရောက်ခုရဲ့ကျွန်တော်တို့တွက်ခေါ်ပေးတယ်ဆေးရုံပို့ပေးတယ်တို့တုတ်တန်တချို့ပေးတယ်သူတို့တဲမှာလည်းဖြစ်နေရတယ်အများကြီးသူတို့တိုင်းမှာဒီဘက်ကတော့တနေ့စကျွန်တော်ထင်တယ်ဒီလကုံဆိုလက်ရှိဒီနေ့ဖြစ်နေတဲ့အချိန်မျိုးနောက်တစ်ပတ်ကပိုဆိုးဖို့ပဲရှိတယ်နောက်နှစ်ပတ်ကပိုဆိုးလာဖို့ပဲရှိတယ်မှာကျွန်တော်ရေဝေးတစ်ခုတည်းအမှန်အမှား600ကျော် 900 နီးနီးရှိမြန်မာဒီကဇမ်းမှာလည်းကျွန်တော်ပြောနေပြီကျွန်တော်ဘော်ဒီတိတန့်တယ်လဲဆိုတော့လူတွေကိုကျွန်တော်ပြောတယ်တနင်္လာအင်ဂျင်မထွက်ပါနဲ့တော့မထွက်ပါနဲ့တော့ကျွန်တော်တားပါတယ
်ရန်ကုန်တိုင်းမှာအောက်ဆီဂျင်အကူအညီပေးနေတဲ့ပေးဆက်ခြင်းပရဟိတအသင်းဟာအောက်ဆီဂျင်အိုးတွေငှားသွားပြီးပြန်မပေးတာကြောင့်နောက်ထပ်ငှားပေးဖို့အခက်အခဲဖြစ်တယ်လို့အသင်းအဖွဲ့ဝင်တဦးကပြောပါတယ
်ကျွန်တော်တို့မှာရှိတဲ့အိုးတွေကိုငှားလိုက်တဲ့အခါကျတော့ဗျာလူတွေကဟိုအိုးတွေငှားသွားတယ်ဗောဗျာပြန်မလာတော့ပြန်မလာတဲ့အခါကျတော့ကျွန်တော်တို့လဲတော့မှုပါကျဆိုင်သွားတယ်ကအိမ်မှာဆောင်ထားတာလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့လူနာ
ก็สั่งเลี้ยงอยู่ในเรื่องเดียวดีกว่าไม่ไปเป็นในยาเรนี่มาตัวเทรนนิลเลยที่เขาเชื่อไหมจ๊ะฉะนั้นสิ่งก็คือสิ่งที่อาลูอารมณ์คนนั้นเสียจังวะนะอะไรก็อู้จีดีวะนะอะไรที่สุดก็เปลี่ยนมาแล้วเนี่ยปกติไม่ละมีเนี่ยมาเลยโควิดจะได้อะไรมาอาทิตย์อยู่ลูน่าจะท้องจอชีวีแต่สองตัวการนั้นเสียจังชีวะเลย
กูสามารถปูมุมยาจ้าลานี่ไปไหมเอพยันทรัพย์มาสมาจัดอะไรเลยเสียชีวิตลงไปแล้วเซ็งกันแล้วลุงกูคุณยี่เอเดนดูดีอาโอกระทากาเปียวมาเลยมันนี่อาจจะเป็นกูจะมุมยาเลยแต่ยาวชอบจะเล่าชีเลยทีนี้อะไรทีนี้มันก็ความนิ่งวันนั้นกูมาเสียบิสัยยูโรมาตัวที่ยามันดีอาจจะจุดนั้นแสดงตัวเองมาเสียชีวิตเลยดูยี่ทางจูแล้วเลยว่าที่มาเสียมากูดามุขแข็งเลยหรือว่าง่ายจะเจอชีวิตเลยแต่เนี่ยเสียงเสียงรอดเลยลูกเรื่องที่งั้นชีวิตวันนี้มาเลยดูด
ကျမရဲ့ထဏာကထုတ်ပြန်ချက်အရကိုဗစ်ကူးစက်သို့အရေးအတွက်က980ကျော်ရှိပြီးသေဆုံးသူက280ကျော်ရှိပါတယ်။ကျမရဲ့ထဏာကထုတ်ပြန်တဲ့စီးရင်ထက်မြေပြင်မှာကူးစက်နှုန်းနဲ့သေဆုံးသူအရေးအတွက်ဟာပိုမိုများပြားနေတယ်လို့ရာဟိတာအကူအညီပေးသူရောကျမရဲ့ပညာရှင်တွေကပါခံမှန်းပြောဆိုနေကြပါတယ်ရှင်။
ရန်ကုန်ဘက်မှာကိုဗစ်ကြောင့်သေဆုံးသူတွေတချို့ရတဲ့အချိန်လေးအလေးမှပြတ်ပြသွားတာပါ။မြင်းတပ်မှာCDFနဲ့စစ်တပ်ကြားတိုက်ပွဲပြန်ဖြစ်နေတဲ့အကြောင်းမတိုင်ခင်ရခိုင်ဘက်လက်အောင်ပါ။ကိုဗစ်ကေဆုံးကူးစက်သူသေဆုံးသူတိုးလာနေတဲ့ရခိုင်ပြည်နယ်တစ်ခုလုံးမှာကိုဗစ်ကပ်ရောဂါကိုကာကွယ်ထိန်းချုပ်နိုင်ဖို့ဒီကနေ့ဇူလိုင်လ21ရက်နေ့ကစပြီးစတေးအတ်ဟ ோம் မလိုအပ်ရင်အိမ်ပြန်မထွက်ကြဘူး။ရခိုင်လက်နက်ကိုင်အဖွဲ့AA ကထုတ်ပြန်လိုက်ပြီးတဲ့နောက်ရခိုင်ပြည်နယ်မှာအပြင်ထွက်တဲ့သူမရှိသလောက်နည်းသွားပြီ။
ရခိုင်တပ်မတော်ရဲ့ထုတ်ပြန်ချက်ကိုရခိုင်တပီလုံးအတိုင်းတာနဲ့လိုက်နာကြတာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ကျွန်တော်နေရတာကလူတိုင်းပြည်ပေါ်ကမတ်စီတိုက်ကြတယ်ပေါ့နော်။တော်ရနဲ့တော်အဝန်ထွက်လို့လက်ရှိရတာတွေရှိတယ်ပေါ့မတ်စီတိုက်ရတာတွေရှိတယ်ပေါ့နော်။အောက်စုကလွဲခဲ့တဲ့အောက်စုကိုတွောလာဖို့ဆိုတော့တွောလာလို့မရတဲ့အကန့်အသတ်တွေရှိတယ်ပေါ့နော်။တအောက်စုတွေမှာတော်တော်နဲ ါတယ
်ကီတူတွေကဒီတအားလိုက်နာမှုရှိနေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ဟုတ်ပါတယ်အရင်နေ့တည်းကစားလို့ရှိရင်တော့ဗျာဒီနေ့တော့အကောက်ဆုံးအခြေအနေတစ်ခုကိုရောက်သွားပြီလို့လေယုံကြည်ပါရဲ့
ဓာပြင်းမြောက်ဦးမြို့နယ်မှာလဲကြေးရွာဝင်ထွက်တွေပိတ်ထားတယ်လို့မြို့ပေါ်မှာလဲဈေးဆိုင်တွေပိတ်ထားတာရှိပြီးတော့လူသွားလူလာမရှိသလောက်နေသွားတယ်လို့မြောက်ဦးမြို့နယ်လွှတ်တော်ကုစလေလောင်းဦးထွန်းသာစိန်ကပြောပါတယ
်တော်တော်များများသိရမှုရှိတယ်လို့ပြောရမှာပါပဲဘာဖြစ်လို့လဲဆိုတော့ခုမေပြင်းရှင်နေမှာကမနေ့ကနဲ့ဒီနေ့စာရင်တော့ဒီနေ့ကအတော်လာတော်တော်နေသွားတယ်အဲပြီးတော့ဈေးဆိုင်တစ်ချို့လည်းပဲအဲဒီကျောတန်းတွေဘာတွေနဲ့အတာအစီတွေနဲ့ရောင်းချနေတာကိုတွေ့ရတယ်တချို့ဆိုင်တွေလည်းပိတ်ထားတာကိုတွေ့မြင်နေရတယ်အဲပြီးတော့ရရွာတွေမှာလည်းပဲ water gate တွေဘာတွေဆပြီးတော့အာဒီလက်တန်းစေးရေအဲဘူးတို့အပြီးတော့ mask တို့နဲ့အဲဒီရွာကလူတွေတချို့စောင့်ကြပြီးတော့အာရှိနေတာကိုလည်းတွေ့မြင်နေရပါတယ်
ရောဂါကူးစက်မှုတွေအများဆုံးရှိနေတဲ့စစ်တွေမောင်းတော်နဲ့ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုတ်တန်တွဲကစတဲ့မြို့နယ်တွေမှာလည်းအရင်နေ့တွေတက်ဆာလို့ရှိရင်အိမ်ပြင်ထွက်သူတွေမရှိသလောက်နေပါနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းပြေးဆွနေတဲ့ရေချောင်း၊ကုန်းချောင်းတွေကိုလည်းပိတ်ထားကြတယ်လို့ဒေသခံတွေကဆိုပါတယ်။ရခိုင်ပြည်နယ်အတွင်းမှာကိုဗစ်ကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကောင်စီဘက်ကလည်းစီကံတင်ကြပ်ထားပြီးတော့မလိုက်နာသူတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။ပြည်သူတွေရဲ့စောင့်နေကိုထက်တွက်တဲ့အတွက်ရခိုင်ပြည်နယ်မှာလောလောဆယ် stay home အမိတ်တတ်မှတ်မထားဘူးလို့ပြည်နယ်ကောင်စီဘက်ကတော့ပြောထားပါတယ်။ဒီလိုအခြေအနေမျိုးပါဒီကပ်ပီးစည်းကမ်းနေတဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အဖွဲ့ဘက်ကအခုလိုထုတ်ပြန်ခဲ့တဲ့အပေါ်မှာတုံ့ပြန်ချက်ရဖို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရသူတွေကို view ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်အတွက်မှာမနေ့ကအထိကိုဗစ်ကူးစက်ခံရသူ1900ကျော်ထိရှိနေပြီးတော့သေဆုံးသူက60ကျော်ရှိတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနရဲ့စီးရင်မှာဖော်ပြထားပါတယ်ခင်ဗျာ။
ရခိုင်မှာအိမ်နဲ့နေကြဖို့ရခိုင်လက်နက်ကိုင်အဖွဲ့ AA ကပြောထားတာကိုလူတွေကလည်းလိုက်နာနေတဲ့ပုံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြသွားတာပါ။မကြာခင်ဒုတိယပိုင်းနိုင်ဘက်မှာသတင်းပတ်ဆိုင်ကဏ္ဍတွေနားဆင်ရပါမယ်။အခုတော့မင်းတပ်ဖက်ကတိုက်ပွဲအခြေအနေကြည့်အောင်ပါ။ ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်တပ်အကြားအပြစ်ခရစရေးတပ်တန်းတိုးဖို့ဆွေးနွေးတာမှာသဘောတူညီချက်မရကြလို့ဒီကနေ့မနေ့ပိုင်းကနှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲပြန်ဖြစ်လာတယ်လို့ CDF ခေါင်းဆောင်တွေကပြောပါတယ်ဒီလိုမျိုးစီရေးပြန်ပြီးတော့တင်းမာလာမယ်ဆိုရင်စစ်ဘေးရှောင်တွေအတွက်ပိုပြီးအခက်တွေ့လာမှာလဲဆိုရင်နေကြပါတယ်ဒီကြောင့် VOA သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
မင်းတပ်ဒေသခံကာကွယ်ရေး CDF ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားရာရီအပြစ်ခရက်ဆဲထားတဲ့ချင်းမြင့်နယ်မင်းသားမြို့နယ်မှာအပြစ်ခရက်ဆဲရေးသဘောတူညီချက်မရလို့ဒီနေ့မနက်ပိုင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားတယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ခေါင်းဆောင်လူဖြစ်သူဆလိုင်းတူမီကပြောပါတယ
်။မင်းဆိုသောဖြစ်တဲ့ခုနကရွမ်းကျအပြစ်ရကလာကုန်ကြပြီ။မင်းရဲ့ကုန်တော့မှာပိုင်းလာတဲ့ဆက်ရှင်တွေလက်နက်များအဖို့တာများပေါ့ကွာ။ဖြစ်တတ်ကြတယ်ပြောတာ။ဒါပေမဲ့ကျွန်တော်တို့ကမင်းရဲ့တက်ကနေတော့ဒါမဖြစ်နိုင်ဘူးပေါ့။အဲ့ဒါဆက်လက်ဒီနိုင်နေရလဲမောင်းမလို့ဘယ်တော့ကလည်းအခုစတင်နေကြပြီ CDF ကလည်းကြာလာပြီနေကြပြီခေါ့ဒီလိုသက်ကဆင်းလာတဲ့စစ်သားတွေလည်း68မိုင်ရောက်လာပြီလို့ပြောကြတယ
်ဒီပြစ်ကတ်မှုတွင်ထိခိုက်မှုကတော့မသိရသေးဘူးလို့ဆိုပါတယ်ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကစလို့မင်းသား CDF ဖွဲ့နဲ့စစ်ကောင်စီသားတို့ကြား14ရက်ကြာပြစ်ခတ်ရက်စရေးသဘောတူညီချက်ဟာဇူလိုင်လ4ရက်နေ့မှာတက်တန်းကုန်ဆုံးပြီဖြစ်ပါတယ်ဇူလိုင်လ16ရက်နေ့တနင်္ဂနွေနေ့မှာနှစ်ဖက်ကိုယ်စားလှယ်ဖွဲ့တို့အပြစ်ရစရေးစစ်တမ်းလုပ်ဖို့ဆွေးနွေးခဲ့ကြရမှာလက်နက်ချရေးအချက်ကြောင့်သဘောတူညီချက်ပြည့်ပြည့်ခဲ့ပြီးတိုက်ပွဲပြန်ဖြစ်လာတာလို့ပြောပါတယ်။ဒီအပြစ်ရရေးဆွေးနွေးတာမှာမင်းသားစီတဲ့ဖွဲ့စစ်ကောင်စီတပ်ဖွဲ့နဲ့မြို့မီမြို့ပတို့ကနေတွေ့ဆုံဆွေးနွေးခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မင်းသားမျိုးနယ်ပတ်တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အပြစ်ရရေးပြက်ပြက်လို့တိုက်ပွဲဆက်ဖြစ်လာရင်စစ်ဘေးရှောင်တွေနေနဲ့အခက်အခဲရှိလာမယ်လို့မင်းသားစစ်ဆောင်တာဝန်ရှိသူတူကပြောပါတယ
်။ကျင်းထောင်မြေနေသားရှိရယ်ဒီလိုလဲတို့ဒုက္ခရောက်နေလို့ဆိုတော့အခုတပ်ပြင်းလဲတို့ဒုက္ခရောက်ကြအောင်ပါပဲ။အဲမျိုးဘက်ကနေရောဖက်ပြေးတဲ့သူလဲဖက်ပြေးပြရတာလို့မြင်ရတဲ့ခါကျတော့ဘာသာရေးကားတို့ဒီကျမ်းမာရေးဆိုင်ရာစီဝါတော့ဘာမှမရကြအောင်
မင်းသားမျိုးမှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးချင်းကာကွယ်ရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဆက်တင်ဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြို့ပေါ်နဲ့ကျေးရွာတွေကစစ်ဘေးရှောင်ဥယျာဉ်တောင်းကျော်ဟာတောရောင်တွေထဲကိုထွက်ပြေးတိမ်းရှောင်ခဲ့ကြရတာပါ။စစ်ကောင်စီဘက်ကတော့မင်းသားမျိုးပေါ်ရှိကျောင်းတွေဘုန်းကြီးကျောင်းတွေမှာစစ်ဘေးရှောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့တုန်းကထုတ်ပြန်ကြေညာထားပြီးနောက်ပိုင်းမှာတော့စစ်ဘေးရှောင်တွေချို့နေရပြန်ကြပြီမဲ့အများစုကတော့မပြန်နိုင်ကြသေးပါဘူး။မင်းသားမျိုးပေါ်မှာရှိတဲ့စစ်ရှောင်စခန်းတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကနေထောက်ပံ့ပေးတဲ့ပစ္စည်းတွေမနေ့ကစတင်ဖြန့်ဝေပေးပါတယ်။ဒီကနေ့မှလည်းမြို့ပေါ်စစ်ရှောင်စခန်းတချို့မှာထောက်ပံ့ပစ္စည်းတွေကိုပေးဝေနေပြီမဲ့နယ်ဘက်စစ်ဆောင်စခန်းတွေမှာလုံခြုံရေးချင်နေရစစ်ကောင်စီဘက်ကတွားခွင့်မပြုဘူးလို့မင်းသားမျိုးပေါ်ဘာသာရေးကောင်းဆောင်သူကပြောပါတယ်
။မြို့ပေါ်စခန်းမှာလက်ရှိနေထိုင်တဲ့သူများကိုပဲပြေးကြပြီးမှစံပြဟာကတော့နယ်ဘက်မှာရှိနေတဲ့စခန်းဘက်မှာလည်းဒီလိုတော့ကဒေါ်လာပို့ကလုံခြုံရေးရခေါ်ရှိတယ်လို့ပဲယူဆပါတယ
်။ဒီနေ့မှလည်းခရီးရနှိမ့်ချင်းကျောင်းနဲ့စစ်ဆောင်တွေနေတဲ့ဘုန်းကြီးကျောင်းတွေမှာ UNHCR ဖွဲ့တွေကနေအသုံးဆောင်ပစ္စည်းတွေဖြန့်ဝေနေတယ်လို့လည်းဆိုပါတယ်။UNHCR ကလည်း COVID-19 ကာကွယ်ရေးအတွက်တကူရေးတုံးအကာအကွယ်ပစ္စည်းကိရိယာတွေပါဝင်အသုံးဆောင်ပစ္စည်းတွေဖြစ်တဲ့တာပိုလင်ဆတွေ၊ချင်းတောင်၊ဖျားဆောင်တွေနဲ့မီးဖူချောင်းတုံးပစ္စည်းတွေ၊နေအောင်ခြေစွမ်းအင်တုံးမီးအိမ်တွေကိုဂူကြီးထောက်ပံ့ဖြန့်ဖြူးထားမဲ့ကြောင်းပြီးခဲ့တဲ့ရက်ကကြေညာချက်ထုတ်ပြန်ထားပါတယ်။အိမ်ဆောင်စုတစ်ထောင်လူဦးရေ9000ထိကိုအကူအညီပေးနိုင်မယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမင်းတပ်မြို့နယ်ကဒုက္ခသည်တောင်းကျော်ဟာအနည်းဆုံးနေရာ18ခုမှာခိုလုံနေကြပါတယ်။
ချင်းပြည်နယ်မင်းတပ်မှာ CDF နဲ့ဆက်တဲ့အကြတိုက်ပွဲပြန်ဖြစ်တဲ့အခြေအနေနိုင်ကိုဝင်တင်ပြပို့ခဲ့တာပါ။မကြာခင်မှာဒုတိယပိုင်းနိုင်ယူဘက်ကိုဆက်လက်ထုတ်လိုက်ပါမယ်။ဒီဒုတိယပိုင်းနိုင်ယူဘက်ကိုလည်းလိုင်းတို့မီတာ31 32 51နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတစ်ချိန်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fa pfe နဲ့ endlink ဖြစ်တဲ့ ending.com/download ဆိုတဲ့ web link ဆာရီမှာ application ရယူနိုင်ပါတယ်เนาะ view american တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် view ရောဆက်လက်တန်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဘက်မှာသတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးလူလူနဲ့ကျမ်းမာရေးအစီအစဉ်ပြီးတဲ့နောက်နားဆင်ရမယ့်မြန်မာအရေးသုံးသပ်ချက်မှာတော့
နာမည်အပြတ်ခံပြီးတော့ရှိရလူမိုက်လောက်ထွက်ရတာတပ်မတော်သားတွေဖြစ်နေနော်အဲ့တော့ခုနဆရာပြောလို့ထီရောက်တလားဆိုတဲ့ခါကျသူကစတဲ့ကလူလူအချို့ကိုလောက်မယ်လို့ရည်ရွယ်ထားပုံမရ
ကိုဗစ်ကိုနိုင်ငံရေးရအသုံးချတင်တလားအသုံးမချတင်ဘူးလားဦးကျော်စံသားရဲ့မြန်မာအရေးဥပဒေချက်မှာစောင့်မျှော်နားဆင်ပါဒါ့အပြင်ကိုရဲနိုင်သတင်းပတ်စံတိုင်းတင်ဆက်နေတဲ့အားကစားသတင်းလွှာကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့လူလူနဲ့ကျန်းမာရေးကဏ္ဍနားဆင်ရအောင်ပါမြန်မာနိုင်ငံကိုဗစ် -19 တတိယလိုင်းမှာရောဂါကူးစက်မှုနှုန်းမြန်ဆန်မြင့်မားစေတဲ့အကြောင်းအရာတွေကဘာတွေလဲဆိုတာဒီသတင်းပတ်လူလူနဲ့ကျန်းမာရေးကဏ္ဍအတွက်ဒေါက်တာတန့်စောကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်တဲ့မှုတွေဟာတတိယပိုင်းအနေနဲ့ပြန်လည်ဝင်ရောက်လာခဲ့ပြီဖြစ်ပါတယ်ဒီလူလူကျန်းမာကူးစက်တဲ့မှုတွေမြန်မာနေလို့အခက်အခဲမျိုးစုံကိုလည်းကြုံတွေ့ခံစားနေကြရတာပါတတိယလိုင်းဖြစ်ဝင်ရောက်လာတဲ့ COVID-19 ကူးစက်ပြန့်နှံ့မှုတွေဟာပထမလိုင်းနဲ့ဒုတိယလိုင်းကူးစက်မှုတွေကထက်ကူးစက်မှုလုံးမြန်ဆန်မြင့်မားနေရခြင်းဟာဘယ်လိုကြောင့်နေဆောင်ဖြစ်နိုင်မှာလဲလို့မကြည့်တဲ့အခါဝိုင်းကျမရဲ့သတင်းအယ်ဒီတာတူဖြစ်သူဒေါက်ထွေးစီမံကအခုလိုပြောပါရစေ။
ကမ္ဘာကာယောဂါရဲ့သဘောတရားကလှိုင်းနေလာတာဘူး။ပထမလိုင်းဒုတိယလိုင်းတတိယလိုင်းအဲ့လိုအဲ့တော့ပထမလိုင်းတော့တော့ကျွန်တော်တို့ကဟိုဒီကဲလိုင်းကထိတ်ကောင်းမရဘူး။တက်တန်းလေးနဲ့ပဲနည်းနည်းလေးပဲသွားတယ်။ဒုတိယလိုင်းမှာဒီမှာထိတ်နည်းနည်းရောက်သွားတယ်။တော့ပြန်ဆင်းသွားတယ်ပြန်အခုကျွန်တော်တတိယလိုင်းပေါ့လေနော်အဲကျွန်တော်သူများနိုင်ငံနေတဲ့ငွေတတိခွဲကဝူဟာန်နဲ့စတဲ့တဲ့ဥစ္စာပြည်ကနိုင်ငံဝူဟာန်နဲ့စတဲ့တဲ့ဥစ္စာတတိခွဲရှိသွားတဲ့ဒီမှာကျွန်တော်တို့ဒီမှာနိုင်ငံမှာအခုတတိယလိုင်းဖြစ်နေပြီပေါ့လေအဲတော့ဒီလိုင်းဖြစ်တဲ့အခါမှာပညာရှင်တွေသုံးသပ်တာကပို့ပြီးတော့မြန်လဲမြန်နေညားလဲညားတယ်ဘာကြောင့်လဲဆိုလို့ရှိရင် COVID-19 ကိုဖြစ်စေတော့ပို့ဗီဇာပြောင်းပို့ကြောင်းလို့ပြောရပါလေဗီဇာပို့ဗီဇာပြောင်းပို့ဆိုတာအရင်တော့ကဒီဟော COVID-19 ကိုကျွန်တော်တို့ဒီကိစ္စနားလည်အောင်ပြောလို့ရှိရင်ဟော Alpha အမျိုးအစားပေါ့နော်အခုကျတော့ Delta အမျိုးအစားလို့ပြောပါလေအော်ဒီ Delta အမျိုးအစားကအဲ့ဒီ Alpha နဲ့ကူးစက်မှုနှုံးညာလဲညာနဲ့နောက်ကူးစက်တဲ့နှုံးလဲညာတယ်ဟာကူးစက်တဲ့နှုံးကဘာလဲဆိုရင် Alpha တုန်းကဒီတယောက်ကူးလို့ရှိရင်နောက်9ယောက်ကိုကူးနိုင်တယ်ဒီကောင်ကကျတော့ Delta အမျိုးအစားကျတော့ဒီတယောက်ကူးလို့ရှိရင်နောက်တက်လူ90ကိုကူးနိုင်တယ်အဲ့တော့ဒီကောင်ဒီပိုးရဲ့ transmissibility ကိုတော့ပေါ့လေကိုယ်တိုင်ကမနိုင်တဲ့အတွက်ကြောင့်ပိုးတာကြီးပိုများပါလေပြီးတော့သူ့ရဲ့ severity ကလည်းမြန်ပိုးဆိုးပါလေအဲ့တော့အခုချိန်မှာကျွန်တော်တို့အဲ COVID-19 ဖြစ်တဲ့လူတွေကပိုးပြီးတော့ညာလဲညာရတယ်ညံလဲညံနေရကြီးဖြစ်ပါ
အကြောင်းမျိုးပေးဆောင် COVID-19 ကာဝေးဆေးတွေကိုလုံလုံလောက်လောက်ထိုးနှံထားနိုင်ခြင်းမရှိတာကလည်းတတိယလိုင်းမှာ COVID-19 ကြောင့်အသက်သေဆုံးမှုတွေမြင့်တက်စေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဒေါက်ထရီစေမန်ကပြောပါတယ
်ဒီကာဝေးနီးတွေကိုပထမလှိုင်းတို့ဒုတိယလှိုင်းတို့တို့ကကာကွယ်နီးတွေကိုကျွန်တော်တို့ကတေချာလိုက်နာခဲ့ကြပါတယ်ဒုတိယလှိုင်းဖြစ်ပြီးပြန်ပလက်တန်ဖြစ်သွားတဲ့အချိန်မှာလူတွေကနည်းနည်းပေါ့လျော့သွားတယ်လို့ကျွန်တော်ထင်ပါတယ်ကာကွယ်နီးတွေကိုကောင်းကောင်းကောင်းစွာဂရုစိုက်ကြတော့ဘူးပေါ့လျော့သွားတဲ့အတွက်ကြောင့်ဒီပိုးတွေပြန်ဝင်လာဖို့ chance ကိုများပါတယ်နောက်တစ်ခါကာကွယ်ဆေးပေါ့နော်ဒုတိယလှိုင်းပေါ့နောက်ပိုင်းမှာကျွန်တော်ကာကွယ်ဆေးတွေစပြီးထိုးနိုင်ပါတယ်ကာကွယ်ဆေးတွေကအသက်60လေးတော်တွေကိုတေချာဒီကြီးစားပြီးထိုးမယ်ဆိုတော့ schedule နဲ့လုတ်ခဲ့ပြီးမှလည်းအကြောင်းမျိုးမျိုးကြောင့်နော်ပါကစေးထိုးအစီအစဉ်လေးကပြက်သွားတယ်ပြက်သွားတဲ့အခါမှာကျွန်တော်တို့ရဲ့ကာကွယ်မှုပေါ့ partial immunity ပေါ့ partial herd immunity ပေါ့လူတို့အတွင်းမှာမရခဲ့ပါဘူးမရခဲ့တဲ့အတွက်တောင်အခုလိုတတိယလိုင်းဖြစ်တဲ့အချိန်မှာဖြစ်တဲ့လူတွေကအားကြီးကိုများသွားရင်ဖြစ်ပါတယ
် COVID-19 virus ကိုဟာအချိန်ကြာလာတာနဲ့အမျှမျိုးကွဲသစ်တွေဖြစ်ကိုဆင်ခဲ့ကြောင်းလည်းမရှိနေပြီးအခုတတိယလိုင်းမှာတွေ့ရတဲ့မျိုးကွဲသစ်ကတော့ကူးစက်မှုနှုန်းကိုမြန်ဆန်စေတာတွေ့ရတယ်လို့ဒေါက်ထရီစီမန်ကရှင်းပြပါတယ်
ဒီ COVID-19 ပိုးပေါ့ပိုးကိုဒီကျွန်တော်တို့အမျိုးအစားအားဖြင့် Alpha, Beta, Gamma, Delta ဆိုပြီးတော့၄မျိုးကရှိတွေ့ထားပါတယ်။အခုနောက်ဆို Lambda ဆိုပြီးတော့နောက်တစ်ခုတော့တွေ့မယ်လို့ပြောနေတယ်။အဲ့ဒါထားလိုက်အောင်။အဲ့တော့ Alpha, Beta, Gamma ကတော့ဒီပထမဆုံးတွေ့ခဲ့တဲ့ဒီမျိုးစိတ်တွေပေါ့လေ။ပထမဆုံး Alpha မျိုးစိတ်ကစတွေ့တယ်။ဒီကောင်ကိုကျွန်တော်တို့လူထဲမှာရောက်လာတယ်။ရောက်လာတဲ့ခါမှာခန္ဓာကိုယ်ရဲ့ကိုရောက်တဲ့အချိန်မှာခန္ဓာကိုယ်ကနေပြီးတော့သူ့ကိုတိုက်ထုတ်ပါတယ်တိုက်ထုတ်တဲ့ခါမှာသူ့နဲ့သက်ဆိုင်တဲ့ antibody တွေတနက်တနက်တွေနဲ့ထုတ်လို့ပြီးတော့တိုက်ပါတယ်အဲ့တော့ဒီကောင်ကလည်းလူလေ virus ကအဲ့တော့သူ့ခါးပေါင်းများလာတဲ့ခါကျတော့သ tu ko tu belo survive phi aw lo mu le lo no ka bwe survive phi aw tu bi pyaung le ya mu le so law tu wa tu lo ba le a lo ta kaung kaung wa lo tu wa visa wo chin le da ni take lo da mutation lo wa lo a lo alpha ni lo beta lo gamma lo no delta so kaung kaung tu tu re kaung kaung wa lo delta nyu sa bo le ku delta nyu sa wo pyaung le chin ma tu wa po pi lo survive ko phit le ba le mu set no wa le tu lo so so wa pyaw kwe de lo alpha lo wa du ti yaw ku lo shin ngai yaw be ku nai me သူကတော့ဒုတိယကုလရှင်ရောက်50တိအောင်ကုနိုင်တဲ့ပုံစံအထိရောက်သွားရင်ဖြစ်ပါတယ
်။ COVID-19 တတိယလိုင်းမှာရောဂါကူးစက်မှုနှုန်းများဆန်းမြင်ပါစေတဲ့အကြောင်းအရာတွေကိုတင်ပြပို့လိုက်တာဖြစ်ပါတယ်။ကျွန်တော်ကတော့ပ
ါ။တော်တော်တန်းစော်အစီအစဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗိုလ်ဒူးည9နာရီက10နာရီအစီအစဉ်တိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးမြန်မာအရေးသုံးသပ်ချက်နားဆင်အောင်ပါ။ဒီကနေ့မြန်မာနိုင်ငံအတွက်စိုးရိမ်စရာအကောင်းဆုံးချိန်ချောက်မှုတစ်ရက်ဖြစ်နေတဲ့ကိုဗစ်ပြဿနာကိုဘယ်ဘက်ကဖြစ်ဖြစ်နိုင်ငံရေးအရာအမျက်ထုတ်တင်ပါသလား။အမျက်ထုတ်ဖို့ကြိုးစားသည့်တိုင်အောင်တစ်ဖက်ဖက်အတွက်အကျိုးအမျက်တစုံတရာရနိုင်ပါမလား။မြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါရခင်ဗျာ။
ဆရာ့ဒီမန္တန်ခင်ဗျာဒီနေ့ကျွန်တော်ဆရာ့ကိုမိကျင်တာကတော့မြန်မာပြည်မှာအင်တာဖီနီဆွနဲ့ကိုဗစ်ကရောဂါတော်နိုင်ငံရေးအရာအမျက်ထုတ်သင့်သလားဘယ်ဘက်ကပဲဖြစ်ဖြစ်အမျက်ထုတ်လို့ရောအမျက်ထွက်လာနိုင်သလားဆိုတာကိုအဓိကဆွေးနွေးလိုပဲဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်အနာယစစ်ကောင်စီဘက်ရဲ့လုပ်ရက်ကိုကျွန်တော်ပြောချင်ပါတယ်အဲ့ဒီမှာအနာယစစ်ကောင်စီဟာအခုခါမှာ CDM လုပ်နေတဲ့ဆရာဝန်တချို့သူတို့ကပရာဟိဒဆေကန်ရဲ့စနဝနာဆေကန်ရဲ့မှာကိုဗစ်ကရောဂါကိုကူးစားပေးဖို့ကြိုးစားနေတာဖန်နေစီရယ်ဆိုတဲ့သတင်းထွက်လာနေပါတယ်တချို့ကလည်းဒါမဟုတ်ဘူးလို့ညင်းတယ်စစ်ကောင်စီဘက်ကလည်းညင်းတယ်ဒါပေမဲ့သတင်းထုတ်တွေကဒါအထောက်ထားတွေအစီအစစ်တွေနဲ့ကတင်ပြနေကြပါတယ်ဆိုတော့ဆရာဟာဆရာဝန်လည်းဖြစ်တယ်လို့မီဒီယာသမားတယောက်လည်းဖြစ်တယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးမီဒီယာအမြင်ကပြောပါအောင်ဒီကိစ္စကိုဘယ်လိုဆရာမြင်တယ်လဲလို့
အနာသိဆေဆိုရလေအများဆုံးအဖြစ်သူတို့အနာသိရတာမှန်ကန်တဲ့အကြောင်းပြတတ်ကြတယ်ပြတတ်ကြတဲ့အကသူတို့ရဲ့နိုင်ငံကြီးပါပဲအဲ့လိုပြတဲ့အခါမှာပရမတ်တစ်ချက်အရင်ဆိုရဒါမှမဟုတ်သူ့ကိုစန့်ကျင်တဲ့လူတွေရဲ့လုပ်ဖို့ကင်ဖို့မာယွင်းတဲ့အကြောင်းအော်ပုံပြီးချက်ပြီးပြောတတ်ကြပါတယ်နောက်ကိုလှုပ်ရွက်ကကောင်းမွန်တဲ့အကြောင်းဒီလိုလည်းသူတို့ကထူထောင်တတ်ကြပါတယ်ဒါကပေးအနာသိမ်းပွဲမှာမဆိုတွေ့ရတဲ့ကိစ္စပေါ့နော်ဒီကိုဗစ်ကိစ္စမှာလည်းဒီလိုပတ်ပြီးတွေ့ရတာလေးတွေရှိပါတယ်ဥပမာအဖြစ်ဆိုရင်အခုလိုဖြစ်ရတာကဆရာဝန်တွေအကြောင်းဖြစ်တယ်ဆိုပြီးတော့ဆရာဝန်တွေကိုအပြစ်ပုံချဖို့စ조사လာကြတယ်လုံပုံကိုင်မုံကတော့အစိုးရကတိုက်ရိုက်ပြောတာပဲရှိတယ်တခါတလေအစိုးရလူလို့ယူဆရတဲ့တန်လာတော်တွေပဲဖြစ်ဖြစ်ဒါမှမဟုတ်ရင်လည်းလူပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ပေါ့နော်သူတို့ကလူမှုမီဒီယာတွေပေါ်မှာအဒီလူတွေကိုဥတီပြီးတိုက်ခိုက်လာကြတာလေတွေ့ရတယ်အထူးဖြင့်ဆရာဝန်တွေကိုစောစောပိုင်းကပြောတယ်နောက်ပိုင်းမှာနောက်ပိုင်းကတော့ခုနပြောတဲ့ကိုယ်လုံရက်ကကောင်းမှုနဲ့အကြောင်းဥမာအောက်ဆီဂျင်ကားကြီးတွေဝင်လာပါပြီလို့ပြောလို့ပေါ့နော်မိမိလုံရက်ကောင်းမှုအကြောင်းထူထောင်ဖို့စူးစမ်းကြတယ်ပေါ့နော
်ဟုတ်ကဲ
့အဲဒီပြိုင်ထဲမှာပဲဒါခုနမေးတယ်လို့ပဲနိုင်ငံရေးရာတိုက်ခိုက်တာတွေလည်းလုံတက်ကြပါတယ်ဖန်စီတဲ့နေရာမှာတောင်မှပဲလူချင်းဝတ်တင်တဲ့အညီဖန်စီတာမျိုးမဟုတ်ဘဲနဲ့နေဆက်တာတော့ဒုတိယကကြာစည်စေတဲ့အပြုမူတွေနဲ့လောက်တာတွေလည်းကျွန်တော်တို့ပြရတယ်ပြီးတော့မဆိုင်တဲ့မိသားစုဝင်တွေအရွယ်မရောက်သေးတဲ့ကလေးလေးတွေအစပြီးဖန်ဆီးတာတွေနော်နောက်တစားကန်လို့ပေါ်ထားတာတွေတော့ဒါတွေလည်းတွတ်တွေ့ရတယ
်အဲ့တော့ကျွန်တော်မေးချင်တာကပြီးတော့ဒီလိုလုပ်လိုက်တဲ့အတွက်စူရူရဲ့လုံနိုင်မှုကဘယ်လောက်ထိထိရောက်လာမလဲဆိုတာကစူရူမတွေ့ကြဘူးလား CDM လုပ်တဲ့ဆရာဝန်တွေပါနေကနဆရာပြောသလိုစူရူအနှောင့်အယှက်ပေးတဲ့စူရူပထမဆုံးအမှားရဆိုတာပြချင်းလို့အဲ့ဒီဟာကအောင်မြင်ပါမလားနောက်ပြီးတော့လူတို့အကျိုးကိုသူတို့ရှေ့တတ်မတင်မနဲ့သူတို့အကျိုးအတွက်အကျိုးတောင်ရှိမလားမရှိမလားမသိနိုင်တဲ့ကိစ္စအတွက်သူတို့ရှေ့တတ်တင်လုပ်နေသူဖြစ်နေတာပေါ့ခင်ဗျာ
ပရမတ်ဆုံးအနာသိန်းတာကလူတို့အကျိုးအတွက်ဆိုတာတဲ့မိမိအနာရယူရေးဒါအဓိကထားတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဆရာလည်းသိတဲ့အတိုင်းပဲတကယ်တော့ကျန်တဲ့လူတွေကလူလေကျသွားသလားလို့တော့လေကွန်ထောက်အောင်လုပ်ဖြစ်နေတယ်။ဘာကြောင့်လဲဆိုတော့တက္ကသိုလ်ဖွံ့ဖြိုးရေးပါတီကစစ်တပ်ကိုထောက်ခံပါတယ်ဆိုတဲ့ချင်းအကြက်တွေထောက်ခံချက်တွေပြောဆိုတာတွေမကြသလောက်ပဲ။ PPP ပါတီတော့တသက်ခံရပါတီကလည်းအဲ့ဒီလိုထုတ်ပြန်တာလည်းကျွန်တော်မတွေ့ရဘူး။ဥက္ကမောင်ဆွေပါတီကလည်းအဲ့ဒီလိုထုတ်ပြန်တာလည်းမတွေ့ရဘူး။ဆိုလိုတာက
တပ်မတော်တစ်ခုလုံးကခိုင်းငံဖြစ်သွားတယ်။အာဏာလိုချင်သူတွေရဲ့အတုံးချခံဖြစ်သွားတယ်။အဲ့တော့နာမည်အပြတ်ခံပြီးတော့ရှေ့ကလူမိုက်လုတ်ထွက်ရတာတပ်မတော်သားတွေဖြစ်နေတာပေါ့နော်။အဲ့တော့ခုနဆရာပြောလို့ကြီးအောင်တလားဆိုတဲ့ခါကျသူကစတဲ့ကလူတို့အကျိုးကိုလုံမယ်လို့ရည်ရွယ်ထားပုံမရ။အဲ့ကြောင့်မကြောက်နဲ့။ဥမာဆိုတော့အခုဆရာပြောတယ်လို့ခုနောက်ပိုင်းမှာအဲ့ဒီခုနစစ်ဆွေးရလိုလားတဲ့လူတွေကအောက်ဆီဂျင်ဦးကြီးတွေတော့အရင်တည်းကဝယ်နေပြီဆိုတော့ဒါတွေကအစိုးကြီးတဲ့ကပြစရမှာအဲ့တော့ကိုဗစ်ကုသရေးရဲ့မူဝါဒတစ်ခုလုံးကထောင်ပြီးတက်သွားခြင်းအားဖြင့်လူတွေအများကြီးကူးဆက်သွားလို့ရှိရင်ဆေးရုံတွေမှာမနိုင်မနှင်းဖြစ်မယ်အဲ့ဒီလိုမနိုင်မနှင်းမဖြစ်အောင်တော့ကာကွယ်ရေးအနေနဲ့တစ်ဖြည်းဖြည်းဘာပြောအောင်ချပြီးတော့လုပ်ရတာအဲ့တော့ဆေးရုံတွေမနိုင်မနှင်းဖြစ်ပြီဆိုတာကကအနာသိဆွေးရရဲ့မူဝါဒရာကျဆုံးမှုကြီးဖြစ်နံပါတ်1ကဆရာဒီသက်ဆိုင်ရာပညာရှင်တွေကိုကံပယ်ဖြည့်ရှင်းတာဒါလည်းကြာဆုံးမှုကြီးဖြစ်တယ်ဒီချက်နဲ့ချက်ကိုညွှန်နေပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တကယ်တော့ဒီညမှာကျွန်တော်စိတ်မကြီးနဲ့မိကုန်ဒီလိုလှုပ်လို့ကောသူတို့လူကြီးနဲ့နိုင်ငံရေးအမျက်ထပ်ပါမလားဆိုတဲ့ကိစ္စကအဖြေပေါ်သွားပြီပါဆရာဒါတော့ကျွန်တော်မမေ့တော့ဘူးဆက်ပြီးတော့အဲ့တော့ကျွန်တော်တို့ဒါအခြားတစ်ဖက်ကိုကြည့်မယ်ဆိုရင်ဒါ NUG CRPH နောက် CDN လုပ်နေတဲ့စေဝန်နှန်းတွေဘက်ကဆိုသူတို့ကရောအခုကိုဗစ်တတိုင်းရလုံးမှာကျုံတွေ့နေရတဲ့ပြဿနာကိုကင်တွဲနိုင်စွမ်းဘလောက်ရှိပါလဲဘလောက်ထိတရရောကင်တွဲနိုင်မဲ့အလားလာရောတွေ့မြင်ရပါလဲ resources ကိုစီရလား capacity ရောစီရလားစသဖြင့်ပေါ့ဆရာ
။ဟိုဆောင်းဝင်နေမှာတော့စွမ်းဆောင်ရည်ရှိတယ်။ဒါပေမဲ့ဟိုကာကွယ်ရေးလုပ်ဖို့ဆိုတာကဒီအစိုးရဆိုတဲ့ရန်ရန်လိုအပ်တယ်ပေါ့နော်။ဒါမလုပ်နိုင်ဘူး။ကုသရေးပိုင်းမှာကစောစောကပြောသလိုရှားဝင်နေကငါကကကြီးနဲ့ဖန်တဲ့ပရိုက်တာသမားတွေကိုနှိပ်စက်တယ်။နောက်ပြီးတော့ပုဂ္ဂလိကစေဝင်တွေမှာတော့အဲ့ဒီဆရာဝင်တွေဆက်လက်ပြီးတော့စိတ်ကုလို့မရအောင်လူနာတွေကိုစိတ်ကုလို့မရအောင်ချင်းချောက်ပိတ်ပင်တယ်နော်။ဒါတွေလောက်လာတယ်။အဲ့စေဝင်ကြီးတွေရဲ့မှတ်ပုံတွေကိုကျုပ်သိမ့်မယ်ဆိုတဲ့အမျိုးထိပြောလာတာတွေတွေ့ရတယ်။ဒါတွေအကုန်လုံးကမူဝါဒအရာနော်ကြောက်ဆုံးမှုဖြစ်တယ်။ကျွန်တော်တို့လူအစိပ်ပိုင်းတချို့ဆိုတာရုံမာမှုဖြစ်နေတော့ဒီလိုပြောဆိုကြတာတွေကိုကျွန်တော်တို့ကြားရတယ်ပေါ့နော်ဒါကလည်းဆရာရဲ့အကြောင်းရင်းရှိတယ်နော်ဥပဒေကြောင်းအကြောင်းရင်းရှိတယ် institution ဆိုင်ရာအကြောင်းရင်းတွေရှိပါတယ
်အဲ့တော့ဒီအချိန်မှာနှစ်ဖက်လုံးကအဲ့လိုမနိုင်မနှင်းဖြစ်နေတဲ့အခြေအနေလို့ပြောမှာပေါ့လေအဲ့အချိန်မှာသူတို့ရဲ့ resources တွေကိုသူတို့ရဲ့စိတ်ကောင်းစိတ်နာကောင်းတဲ့ဒီကိစ္စတစ်ခုတည်းအတွက်နိုင်ငံရေးတွေကိုဖိဖက်ထားလိုက် ad hoc cooperation ပေါ့ယာယီပူပေါင်းဆောင်ရွက်ပြီးတော့လုပ်နိုင်မဲ့အခြေအနေကိုစဉ်းစားလို့မရနိုင်ဘူးလားဒေါအောင်ဆန်းစုကြည်ကတော့ပြည်သူတွေအလုံးပူပေါင်းတိုက်ဖြတ်ကြပါလို့ပြောဦးတယ်ဆိုတော့ပြည်သူတွေအလုံးဆိုတာမှာသူတို့လည်းပါတယ်လို့ထင်တာပဲကျွန်တော်ကတော့ပေါ့ဆရာနောက်ပြီးတော့ဆရာမသိမှုကိုစန့်ကျင်နေတဲ့တချို့ကတော့ Facebook တွေမှာရေးကြတာတွေ့ရပါတယ်အလုံးကမစည်းစားနိုင်ဘူးဒီကိစ္စမှာလည်းပဲဆိုတော့သူတို့ကောဒီလောက်ရကြောင့်စစ်ကောင်စီပြုတ်ပြသွားလိမ့်မယ်ဆရာနာရှင်စနစ်လုံးဝချုံနှင်းသွားလိမ့်မယ်လို့များမျှော်လင့်ပြီးဒီလိုတင်းနေကြသလားဒါလည်းစဉ်းစားကြဖြစ်မယ်တင်ဆရာဆိုတော့ပထမတစ်ချက်ကအဲပူပေါင်းဆောင်ရွက်လာနိုင်တဲ့အလားအလာကိုစုံစမ်းပြပ
ါပူပေါင်းဆောင်ရွက်ဖို့ခက်လိမ့်မယ်ထင်တယ်။ဘာကြောင့်လဲဆိုတော့ဥပဒေကြောင့်ရဥပဒေအရဘလို့တတ်မှတ်ချက်တွေရှိလဲဆိုရင်နော်စစ်ဆိုရကိုစန့်ကျင်နေတဲ့သူတွေနဲ့ဆက်ဆံလုပ်ပြန်လို့ရှိရင်အရေးယူတာတွေရှိတယ်။ဥပမာအားဖြင့်လက်နက်ကင်ဒေါ်လာရေးအဖွဲ့ဝင်တွေနဲ့ဆက်ဆံနေလို့ရှိရင်ပေါ့။နော်။ဒါကဒီစစ်ဆွေးရမှာမဟုတ်ဘူးပြ။ဥတွေကအရင်လက်ထက်တည်းကရှိတာ။အခုဒီမှာစစ်ဆွေးရကိုကိုစားပြုတယ်လို့ယူဆရတဲ့နော်။ဒီ Facebook ဆောင်မျက်နှာတွေမှာဆိုလို့ရှိရင်အခုတောင်ကြီးကဖမ်းတဲ့9ယောက်ဟာနော်။ PDF တွေကိုကုပေးနေတာဆိုပြည့်ဒါပြောဆိုချက်တွေရှိလာတယ်ဥတွေကြောင့်ရ
။ဒါပေမဲ့ဥတွေဆိုတာကသူတို့ကဥပဒေစရာကိုတကယ်တမ်းလိုက်နာတာမှမဟုတ်တာလို့ပြောရမယ်ထင်တယ်ဒီအချိန်မှာသူတို့ထင်ရလုံနေရပဲဆိုတော့တခြားကိစ္စတွေမှာကြတော့ဥပဒေကိုချိုးဖောက်ပြီးတော့လုတင်သူတို့လုတ်ခဲ့တယ်လို့ပြောရင်ရမယ်အနာသိညာကအစဆိုတော့ဒီလိုကိစ္စမျိုးတိုင်းပြည်အကျိုးအတွက်အဲ့ဒီဥပဒေကြောင့်ကိုညှို့ညွန်ပြီးတော့သူတို့မပူပန်မဲ့နေရင်စင့်တော်ပါမလား
ဥပဒေကိုအတုံးချပြီးတော့ပဲနိုင်ငံရေးရာအတုံးချပြောဆိုလုတ်ကန်နေတာတောင်းလျှောက်လို့ဒုတိယဆရာတော့ကျွန်တော်ဆက်ပြောချင်တာခုနကစကားနဲ့ဆက်ပြီး institution ဆိုင်ရာပြဿနာမျိုးရှိတယ်။ဥပမာအားဖြင့်ဆိုရင်ဆရာဝန်နဲ့လူနာဆက်ဆံရေးကိုဖျက်တောက်တဲ့ခါမှာဥပမာ German Medical Council လို့ institution ကြီးအစပြီးပါတယ်။တန်ခါးတွေပါလာတယ်။မစိုးရိမ်တိုက်တဲ့ကနေကြေညာချက်ထုတ်တယ်။တိုင်းအုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းဆောင်ရွက်ဖို့ဆို။အဲ့တော့ institution ဆိုင်ကလည်းဘာဖြစ်လာလဲဆိုရင်အ soya chai light lout de da phong ni de go xiao wen ni de chu de go ga di lu tbo de xi ni de da cha mu lu no ku pao so ye ni lu pyo lu xi yi a to ni khat lai me lu tin ne so a ri a chi ni ni ma kai dwe mu so da ja kwe ni de ku ku le ma khan ne ne chi pho khain ne lu tin ne u ma a phi ku la ta ma ga lu
ဒါတော့မှပဲငုစာမျက်နှာတွေမှာဆိုလို့ရှိရင်ယူအန်အေစီအာကအခုဒီပေးတာတွေကတကယ်လိုတဲ့လူတွေကြီးရောက်ရလာဆိုတဲ့မျိုးကထောက်တာတွေစပြီးတွေ့နေရပြီကျွန်တော်တို့ဟုတ်ကဲ့အဆုံးမိကြီးနဲ့မိခွန်ကတော့ဆိုရင်တိုင်းပြည်အခြေအနေကလည်းပဲချွတ်ချုံကြလာတဲ့အချိန်မှာသူပဲကာရောကရောက်တမျိုးသားလုံးရေတဲ့နေရာမဲ့အရေးကတက်စားရတက်စားကြောင့်ထက်ပေါက်ရလာနိုင်တဲ့အလားအလာကိုဘယ်လိုရှိမလဲခင်ဗျာ
အခ မေးရတာတဲ့ပေါ့နော်အဲ့ဒီလိုဆုံးရှုံးသွားတာတွေကိုကျွန်တော်တို့ဘယ်လိုကင်ွယ်မလဲနော်ဒါကပုံပြီးအဓိကကြားတယ်ပြီးရင်ကာကွယ်ဈေးကိစ္စပေါ့ကာကွယ်ဈေးကိုကျွန်တော်တို့ရအောင်ဘယ်လိုလုပ်ကြမလဲဒါကပုံပြီးအဓိကကြားနိုင်မယ်လို့ထင်တယ်အခုလောလောဆယ်မှာဆိုရင်ကာကွယ်ဈေးရဲ့သဘောကရောင်းသူရဲ့ဈေးကွက်ပေါ့မထုတ်လုပ်တဲ့ကုမ္ပဏီတွေ Pfizer ဘာလို့လဲတကဘာလုံးကလိုချင်တယ်အဲ့တော့မြန်မာနိုင်ငံလိုစစ်ဆိုးရလို့နော်လူမျိုးတို့တားပြမှုနဲ့လည်းဆွဆွဲခံနေရတာထားရတယ်လူသားမျိုးတွေတရားသုံးပုံမှာရာဇဝတ်မှုကျူးလွန်နေလို့လည်းဆွဆွဲခံထားရတယ်အဲ့ဒီအနေအထားမှာနော်ဘယ်ကုမ္ပဏီကမှမြန်မာနိုင်ငံကိုကြောက်ချင်မှာမဟုတ်ပ
ါဆရာကျွန်တော်တစ်ခုပဲမြင်မယ်ဆရာအဲ့တော့ဗမာပြည်သူ
တွေတက်မတော်ကနေမှဖြည့်ရှင်းဖို့လိုပ
ါပြည်သူတွေအတွက်အားတက်စရာစကားတခွန်းလောက်နောက်ဆုံးပြောပြပါစကားသုံးစီလောက်
ကိုဗစ်ကိုရင်ဆိုင်တဲ့ဟာကိုတက်ဘေးရောကဘေးရောရင်ဆိုင်တဲ့နေရာမှာအချင်းချင်းအငင်းပွားနေကြတာတဲ့ညီညွတ်ညွတ်နဲ့ခုခံစန့်ချင်းကျော်လွှားရင်ဆိုင်ကြဖို့ပဲအရေးကြီးပါ
ကျောင်းသားစီစဉ်တင်ဆက်နေတဲ့မြမအရေးသုံးသက်ချက်ကိုအခုလိုဗိုလ်တော်ည9နာရီကနေ10နာရီအထိစီစဉ်နဲ့ဂျာတာပရိမနဲ့6နာရီကနေ9နာရီအထိစီစဉ်တိုင်းမှာထုတ်လွှင့်ပေးနေတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်မှာအားကစားသတင်းလွှာနားဆင်ရပါမယ်ခင်ဗျာ။
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA ရဲ့ဗိုလ်ထူးညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
အထောင်အစဲတိုကျိုအိုလံပစ်ပြိုင်ပွဲကိုတော့လာမယ့်တောက်ချာနေ့ဇူလိုင်လ23ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ဖွံ့ဖွဲကိုတော့ဂျပန်နိုင်ငံတိုကျိုမြို့ကအိုလံပစ်အားကစားကွင်းကြီးမှာကျင်းပသွားမှာဖြစ်ပြီးတော့နိုင်ငံတကာကအားကစားသမားတွေလည်းအခုဆိုရင်တတုပ်ပြီးတတုပ်ဂျပန်နိုင်ငံကိုရောက်ရှိလာနေပြီဖြစ်ပါတယ်။အခုလိုအားကစားသမားတွေရောက်ရှိလာနေပြီးတော့ပြိုင်ပွဲကျင်းပဖို့ရပိုင်းပဲလိုတော့တဲ့ချိန်မှာပဲပြိုင်ပွဲဝင်အားကစားသမားတွေအတွက်လှုပ်ထားတဲ့အားကစားရွာမှာလည်းကိုဗစ် -19 ရောဂါကူးစက်မှုတွေတွေ့ရှိခဲ့တယ်လို့တိုကျိုအိုလံပစ်ပြိုင်ပွဲရဲ့အမှုဆောင်အရာရှိချုပ်တိုရှိယိုမူတိုကပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကပြောလိုက်ပါတယ
်။ဒါကရာမော1つそのスクリーニングテストで選手村に
ဘိုင်းယပ်စ်ပိုးရှိမှရှိစစ်ဆေးမှုတွေလုပ်တဲ့အခါမှာအားကစားရွာမှာရှိတဲ့သူတယောက်ကိုရိုနာဘိုင်းယပ်စ်ကူးစက်ခံထားရတာကိုပထမဆုံးအကြိမ်ဖြစ်နေတွေ့ရှိခဲ့ပါတယ်။အဲဒီလူကိုစမ်းသပ်စစ်ဆေးတဲ့အခါမှာသူမှာကိုဗစ်ရောဂါကူးစက်ခံထားရတာကိုတွေ့ရပြီးအခုခါမှာတော့သူဟာဟိုတယ်ခန်းမှာတည်တံ့ခွဲနေနေပါတယ
်အဲ့လိုကျင်ညာလိုက်တဲ့တော့အားကစားသမားတွေကြားမှာလဲစိုးရိမ်မှုတွေဖြစ်လာနေပါတယ်ဒါပေမဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲဥက္ကဋ္ဌဆေကိုဟာရှီမိုတိုကတော့ဒီကိစ္စနဲ့ပတ်သက်ပြီးအားကစားသမားတွေကိုထပ်ပြီးတော့အာမခံလိုက်ပါတယ်
どういう場合にあっても安心していけるんだっていうふうに思ってもらわな
ければ。ベルオチニミョウェピピ、ディピアイモエハ、ロンジョンセチャアレ、ソラゴ、アロナレセチマレ、ダジャンチマロアニネ、ディネチェレデュゴ、ミャウィナイモウデュエ、ソングロドアビロ、ディントドル、ドンビアン、ソングダマラ。
နိုင်ငံကအားကစားအဖွဲ့တွေတစ်ဖွဲ့ပြီးတစ်ဖွဲ့ရောက်လာနေသလိုနိုင်ငံကအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်လည်းဂျပန်နိုင်ငံကိုရောက်ရှိနေဖြစ်ပြီးတော့ပြီးခဲ့တဲ့တနင်္လာနေ့ကတော့သူဟာအိုလံပစ်အားကစားသမားတွေနေထိုင်တဲ့အားကစားရွာတွေကိုတွားရောက်လည်ပတ်ပြီးတော့လေ့လာခဲ့ပါတယ်ဂျပန်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်နိုင်ငံကအားကစားအဖွဲ့တွေနဲ့စိုးရိမ်မှုတွေရှိနေသလိုဂျပန်ပြည်သူတွေဘက်ကလည်းတချို့တွေကတိုင်ပွဲကိုမကျင်းပဖို့အတွက်ကန့်ကွက်ဆန္ဒပြတာတွေလည်းရှိနေတုံးပါအချိန်တည်းမှာပဲနိုင်ငံတကာအားကစားသမားတွေထဲမှာလည်းနောက်ထပ်ကူးစက်မှုတွေရှိနေပြန်ပါတယ်။ချိန်နိုင်ငံကအားကစားကိုယ်စားလှယ်အဖွဲ့ဝင်တဦးနဲ့တဲတောင်ပြင်ဗောလီဘောကစားသမားတဦးကူးစက်ခံထားရသလိုအမေရိကန်ကဂျွန်ဘာအားကစားသမားတဦးမှလည်းကိုဗစ်ကူးစက်ခံထားရတာကိုတွေ့ရပါတယ်။ဒါပြင်အမေရိကန်ကပဲအသက်18နှစ်အရွယ်တင်းနစ်ကစားသမားကိုဂိုဂော့ဖ်လည်းဗိုင်းရပ်စ်ကူးစက်ခံထားရတာကြောင့်သူ့အနေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲနဲ့လွဲချော်သွားခဲ့ပြီဖြစ်တယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကပြောလိုက်ပါတယ်။အချိန်တည်းမှာပဲကမ္ဘာအဆင့်တတဲနစ်ကစားသမားနိုဗက်ဂျိုကိုဗစ်ကတော့တိုကျိုအိုလံပစ်ပြိုင်ပွဲကိုဝင်ပြိုင်မှာဖြစ်ပြီးတော့အမျိုးသမီးဘက်မှာတော့ဩစတြေးလျကကမ္ဘာအဆင့်တအက်ရှလီဘော်ဒီလည်းပြိုင်ပွဲဝင်ဖို့အတွက်ဂျပန်နိုင်ငံတိုကျိုမြို့ကိုတနင်္လာနေ့ကပဲရောက်ရှိလာခဲ့ပြီးဖြစ်ပါတယ်ခင်ဗျာကောက်တီသတင်းတွေဘက်မှာတော့ဗြိတိန်နိုင်ငံမှာကျင်းပတဲ့ British Open ကောက်တီပြိုင်ပွဲမှာ American က Colin Morikawa ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်149ချိန်မြောက် British Open ကောက်တီပြိုင်ပွဲကိုအခုနှစ်မှာတော့ England က Royal St George ကောက်ကွဲမှာပြီးခဲ့တဲ့ Chatterbury နေ့ကနေတနင်္ဂနွေနေ့ထိကစားခဲ့ကြတာဖြစ်ပြီးတော့ American ကအသက်24နှစ်အရွယ် Colin Morikawa ကတမတ်ရိုက်ချက်ထက်15ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်265ချက်နဲ့ British Open ကိုပထမဆုံးအချိန်ဘိုးဆွဲသွားခဲ့ပါတယ်။တနင်္ဂနွေနေ့ကနောက်ဆုံးကစားကြတာမှာ Morikawa ဟာ၄ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Jordan Spieth ထက်စုစုပေါင်းရိုက်ချက်2ချက်အသာနဲ့အနိုင်ရပြီးတော့ British Open ကိုပထမဆုံးအချိန်အနိုင်ရသွားတာပါ။နောက်ဆုံးနေ့ကကစားတာမှာသူကပထမ6ချင်းမှာပဲဘာဒီ3ချင်းရိုက်နိုင်ခဲ့တဲ့အပြင်တစ်လျှောက်လုံးနဲ့ဘိုဂီ2ချင်းမှမပါခဲ့ပါဘူး။ဒါဟာ Morikawa အတွက်တော့ဒုတိယမြောက် Major စုဖလားလည်းဖြစ်ပါတယ် British Open ကိုအနိုင်ရလိုက်တဲ့အပေါ်မှာ Morikawa ပြောတာကတော့
I'm excited and to have the clear jug race
ကျွန်တော်အနေနဲ့ဆဲလုရှားမိပါတယ်ဒီမှာရှိတဲ့ British Open စုဖလား clear jug ကိုတနည်းတော့ကျွန်တော်ယူထားမှာဆိုတော့ဒီအတွက်ကျွန်တော်ဆဲလုရှားမိပါတယ
်သူဟာ Open Championship လို့ခေါ်တဲ့ဒီ British Open ကောက်တီးပြိုင်ပွဲကိုပထမဆုံးအချိန်ဝင်ပြိုင်တာဖြစ်ပြီးတော့အဲ့လိုပထမဆုံးဝင်ပြိုင်တဲ့နှစ်မှာပဲအနိုင်ရခဲ့တာပါဒါပြင်မနစ်က USBGA Major ဖလားပြိုင်ပွဲမှာလည်းပထမဆုံးအချိန်ဝင်ပြိုင်ခဲ့စဉ်ကပိုဆွဲခဲ့တာကြောင့်သူဟာ Major ဖလားပြိုင်ပွဲနှစ်ခုကိုပထမဆုံးအချိန်ဝင်ပြိုင်စဉ်မှာပဲပိုဆွဲတဲ့ပထမဆုံးကောက်တီးကစားသမားဖြစ်လာခဲ့ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ Chelsea အသင်းမှာကစားနေတဲ့ပြင်သစ်တိုက်စစ်မှု Olivier Giroud ဟာ Italy က AC Milan အသင်းကိုပြောင်းသွားပါပြီ AC Milan က Giroud ကိုနှစ်နှစ်စာချုပ်နဲ့ခေါ်လိုက်တယ်လို့ AC Milan ကရော Chelsea အသင်းဘက်ကပါစနေနေ့မှာကြေညာပါတယ် Giroud ကိုခေါ်ဖို့အတွက်ပြောင်းရွှေ့ခြင်းဘလောက်ဆိုတာကိုအသင်းတွေဘက်ကမဖော်ပြပေမဲ့လည်း British Media တွေမှာတော့ AC Milan အသင်းဟာ Giroud ကိုခေါ်ဖို့အတွက် Euro 1,000,000လောက်ပေးလိုက်ရတယ်လို့ဆိုပါတယ်အသက်35နှစ်ရှိဖြစ်တဲ့ဂျရူးဟာ AC Milan နဲ့နှစ်နှစ်စာချုပ်ချုပ်လိုက်တာပါဂျရူးကတော့ AC Milan အသင်းကိုရောက်ပြီးတဲ့နောက်မှာသူဟာကလေးတယောက်လိုပြန်ဖြစ်သွားတယ်ဆိုပြီးတော့လည်းပြောပါတယ
် I feel like a little kid still at 35 almost 35 years old because
ကျွန်တော်အသက်35နှစ်ရောက်မှကလေးတယောက်လိုပြန်ခံစားရတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ငယ်ငယ်တုန်းကဆိုရင်ကျွန်တော်ကပပင်နိုရှယ်ဖ်ချန်ဂိုရိုမာဒီနီလိုကြည့်ပြီးတော့ AC Milan အသင်းကိုစိတ်ကူးရင်အိမ်မက်တွေမက်ခဲ့တာပြီးတော့ကျွန်တော်ကမာကိုဗင်ဘန်စတင်ကိုအရန်ကြိုက်ပြီးတော့အဲ့ဒီအသင်းမှာရှိတဲ့တခြားကစားသမားတွေကိုလည်းကြိုက်တာပါ AC Milan အသင်းဟာဥရောပမှာသမိုင်းဆင်နာရှိတဲ့အသင်းဖြစ်ပြီးတော့ Champions League ဖလားကိုလည်း9ချိန်လောက်ရဘူးတာပါဒါကြောင့်ကျွန်တော်လည်းဒီကိုပြောင်းလာချင်တာဖြစ်ပြီးဥရောပရဲ့ခေါင်းဆောင်ပြိုင်ပွဲမှာလည်းဝင်ကြိုက်ချင်တာပါအသင်းနဲ့ဒီအောင်မြင်မှုတွေရအောင်မျှော်လင့်ပါလေ
ဒါပြင်ဂျရူးက Chelsea အသင်းကိုလည်းကျေးဇူးတင်ကြောင်းပြောကြားလိုက်ပါတယ် သူအနေနဲ့ Chelsea နဲ့အတူ Champions League ရခဲ့တဲ့အတွက်ကစားပေါ်တွေနီးပြားတွေပြိဿတွေနဲ့အသေးမှရှိတဲ့သူတွေအကုန်လုံးကိုကျေးဇူးတင်တယ်လို့ပြောကြလိုက်တယ်ဆိုတာထင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
ကိုရနိုင်စင်တက်ဆက်နေတဲ့အားကစားသတင်းလွှာကိုအခုလိုဗိုလ်တူည9နာရီက10နာရီအထိအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ် VOA ရဲ့သတင်းပတ်ဆင်ခန္ဓာတွေကိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာထုတ်လင်းပေးနေတယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News မှာလည်းအချိန်မရွေးကြည့်နိုင်ဖတ်ရှုနိုင်နားဆင်နိုင်ပါတယ်နေ့စဉ်နောက်ဆုံးရသတင်းတွေကို email သတင်းလွှာအဖြစ်ရယူခြင်းနဲ့ဆိုရင်လည်း VOA Facebook မှာပဲဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်စာရေးရယူနိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပါမယ်မနက်ကမှလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 16,600 နီးပါးကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်6,093ယောက်ရှိခဲ့ပြီးသေဆုံးသူအရေအတွက်က249ယောက်ရှိတယ်လို့ဂျမားရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညအထိဆိုရင်ပိုးတွေ့သူစုစုပေါင်း 24,600 ကျော်ရှိပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 9,814 ယောက်ရှိပြီလို့လည်းဂျမားရေးဌာနထုတ်ပြန်ချက်မှာတွေ့ရပါတယ်။အခုလိုဂျမားရေးဌာနရဲ့ညစဉ်ထုတ်ပြန်ချက်ဒီမှာဖော်ပြတဲ့ကူးစက်သေဆုံးသူအရေအတွက်ထက်နိုင်ငံတော်ဝန်လက်တွေ့ကူးစက်သေဆုံးသူအရေအတွက်ကပိုပြီးများနိုင်တယ်လို့အကူအညီပေးလှုပ်သားတွေနဲ့တည်လာသူတွေကထောက်ပြပြောဆိုနေကြပါတယ်။ဆရာနာသိမှုကိုဆန့်ကျင်ပြီးစစ်တပ်ဘောနိုင်ငံတကာကပြရားပေးတောင်းဆိုနေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးဦးကျော်မိုးထွန်းကိုဖယ်ရှားဖို့မြန်မာစစ်ကောင်စီဘက်ကဆက်ပြီးတော့ကြိုးစားနေပါတယ်။ဦးကျော်မိုးထွန်းနေရာမှာဝါရှင်တန်မြို့တော်ကမြန်မာစစ်တပ်မှုဗိုလ်မှူးကြီးဗိုလ်မှူးကြီးအောင်သူရိန်ကိုအစားထိုးခံထားတဲ့အကြောင်းမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်ကကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စီပေးပို့တဲ့အကြောင်းကြားစာမိတ်တူကို AP သတင်းဌာနကတွေ့ခဲ့ရပါတယ်။ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်အသိအမှတ်မပြုဖို့နဲ့မြန်မာနိုင်ငံမှာတရားရင်ဆိုင်မှုပြန်လည်လွှဲပြောင်းပေးရေးကုလသမဂ္ဂဌာနချုပ်နဲ့အမေရိကန်နိုင်ငံခြားရေးဌာနတို့ကိုမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဇူလိုင်လဒုတိယပတ်အတွင်းကလည်းတောင်းဆိုခဲ့ပြီးတဲ့နောက်အခုတခါကုလတွင်မှုချုပ်ကိုအကြောင်းကြားတာဖြစ်ပါတယ်။ဒါမဲ့လည်းအခုချိန်ကြီးတော့ကုလသမဂ္ဂစည်းဝေးတွေမှာဦးကျော်မိုးထွန်းကပဲမြန်မာနိုင်ငံအမြဲတမ်းတာဝန်ကြီးဖြစ်ဆက်တက်ရောက်နေဆဲရှိပြီးကုလသမဂ္ဂအနေနဲ့ဘယ်သူကိုအသိမှတ်ပြုမလဲဆိုတာစက်တင်ဘာလကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်ပွဲရှိနေပါတယ်မြန်မာစစ်တပ်အတွက်လေရင်တွေအပါအဝင်စစ်ဘက်ဆိုင်ရာစစ်လက်နက်ပစ္စည်းတွေကိုထောက်ပံ့သွားဖို့နှစ်နိုင်ငံအနီးကပူးပေါင်းဆောင်ရွက်နေတယ်လို့ရုရှားနိုင်ငံပိုင်လက်နက်အရောင်းဝယ်လုပ်ငန်းရူဆိုဘိုရွန်အက်စပို့အကြီးအကဲအလက်ဇန်းဒါမီခီဖ်ကိုကိုးကားပြီးရုရှား Interfax သတင်းအေဂျင်စီကဗိုလ်ထူးနေမှာကြေညာပါတယ်လူခွင့်ရေးသမားတွေကတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုတရားဝင်ဖြစ်အောင်ရုရှားနိုင်ငံကအပြန်အလှန်လဲပတ်သွားတာတွေလက်နက်အယောင်းဝယ်တွေလုပ်နေတာလို့စွပ်စွဲကြပါတယ်ပြီးကြတဲ့လကမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မော်စကိုမြို့ကိုတွားရောက်တဲ့အချိန်မှာပဲမြန်မာနဲ့ရုရှားနိုင်ငံအကြားစစ်ဖက်ဆက်ဆံရေးကိုခိုင်မာအောင်လုပ်သွားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကပြောခဲ့ပါတယ်တောင်ဝါရှနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံဟာရုရှားရဲ့လက်နက်နည်းပညာပိုင်းဆိုင်ရာကုမ္ပဏီနဲ့အဓိကမိတ်ဖက်နိုင်ငံတစ်ခုဖြစ်တယ်လို့လည်းမီခီဗ်ကရုရှားနိုင်ငံမှာနေဆင်ကျင်းပတဲ့မင်းစ်ညီကြောင်းပြပွဲမှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ People's Line နောက်ပိုင်းလူ65ယောက်ကိုတည်တံချမှတ်ခဲ့တယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးဆောင်ကြီးလေးလာရဲ့အဖွဲ့ HRW ကဇူလိုင်လ27ရက်မှာထုတ်ပြန်ပါတယ်လူသတ်မှုလူရဲမှုဆွဲချက်တွေနဲ့တည်တံပေးခံရသူတွေထဲမှာ28ယောက်ကလက်ရှိဖမ်းဆီးတင်ခံရပြီးကျန်39ယောက်ကတော့မြက်ွယ်ပြစ်တံချမှတ်ခံထားရတယ်လို့စစ်ကောင်စီတင်းထနာတွေနဲ့ဒေသခံအဖွဲ့တွေပြောဆိုချက်ကိုလည်းကြေညာချက်မှာကိုးကားဖော်ပြထားပါတယ်ခင်ဗျာဒီညတန်လွင်စီစဉ်တဲ့ထုတ်လို့ရမှုကကော်မတ်သူပါတမန်အင်ဂျင်နီယာက Audrius Regis ဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့ဂျာတာပရီနေမနေ့ဖက်အစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလမီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come.